Welcome to the Voice of America in Burmese.
Mingala nya cha ma taw ta shin nya shin. American pi taung su myo raw Washington DC ga ne VOA Myanmar bai season ye 2023 khune February 24 ye Pautthu ne nya phe 9:20 nai di season ni sa tin thol lwin pin ne ma bi. Line to meter 1925 30 ne line la meter 190 a pyin VOA ye Facebook sa myanar ne internet sa myanar ma le ta ye phan yu na sin nai ma de. ကျမနင်္ဂလာပါအခုညပိုင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါကုလလက်ရှိကျင်းပနေတဲ့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့အစီအမြင့်တာဝန်ရှိသူတွေဆွေးနွေးပွဲဒီကနေ့မှာလဲမြမအရေးထက်တွင်ဆွေးနွေးခဲ့ကြပါတယ
် And the council's special emergency sessions most recently in Burma quickly focus attention on unfolding crises and ensure that those who are voiceless have a place to be heard
American နိုင်ငံခြားရေးဝန်ကြီး Anthony Blinken ပြောတော်တာပါနောက်ပိုင်းမှာပြည်ဆောင်ကြားမှာပါထပ်ပြီးတော့ကြားမယ်သတင်းပေးပို့ချက်တွေထဲမှာတော့စစ်အုပ်ချုပ်ရေးကောင်စီကအစာထိုးခန့်အပ်တဲ့ရပ်ကွက်နဲ့ကြေးရွာအုပ်ချုပ်ရေးမှုတွေကိုပြည်သူတွေစန့်ကျင်နေတဲ့ကြတဲ့သတင်းရှမ်းပြည်နယ်မူဆဲမြို့မှာပြစ်ခတ်တိုက်ခိုက်မှုဖြစ်ခဲ့တဲ့သတင်းတွေကိုလည်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ဦးကျော်စန္ဒရဲ့မြမအရေးတုံ့သက်ချက်နဲ့အားကစားခံတာတွေကိုထုတ်လွှင့်သွားဖို့ရှိပါတယ်။အခုအရင်ဆုံးတော့အဲ့လိုသတင်းဆောင်မာတွေမတိုင်ခင်ညထိတ်တန့်ရောက်သတင်းတွေကိုကိုကြည်ကျော်သိန်းနဲ့ကိုဝင်းမင်းတို့ကပြောပြပေးကြပါအောင်ရှင်။
မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အခြေအနေနဲ့ပတ်သက်ပြီးအာဆီယံအဖွဲ့နဲ့ဆွေးနွေးဖို့စစ်ကောင်စီကခန့်ထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းဒီကနေ့ထိုင်းနိုင်ငံမှာရောက်နေချိန်မှာပဲရန်ကုန်မြို့ကထိုင်းနဲ့အင်ဒိုနီးရှားတန်ယုံတွေရှိမှဆန္ဒပြသူတွေစုဝေးဆန္ဒပြခဲ့ကြပါတယ်ထိုင်းနိုင်ငံအနေနဲ့မြန်မာအာဏာသိမ်းစစ်တပ်ကိုအာမပေးတင်တော့ဘူးလို့ဆန္ဒပြပွဲမှာပါဝင်တဲ့ကျောင်းသူတူက Riders သတင်းဌာနကိုပြောပါတယ်
ကျွန်တော်တို့ထိုင်းနိုင်ငံကိုရောက်နေရတဲ့အကြောင်းလေးကကျွန်တော်တို့နိုင်ငံကမတက်မတ်ထားတဲ့စစ်ကောင်စီကဖက်ထားတဲ့ဝနမောင်တွေကတကယ်ချာဒီထိုင်းနိုင်ငံကိုတွားရောက်ပြီးတော့အင်ဒိုနီးရှားတန်မတ်တွေတိုင်းနီးရှားနိုင်ငံတကာရေးဝန်ကြီးတွေနဲ့တွေ့ဆုံသွားရှိရပါတော့။ဒါမျိုးထားတဲ့ထိုင်းနိုင်ငံအနေနဲ့ဒါမျိုးလည်းလက်ခံအားပေးမလို့တင်ပါဘူး။သူ့အနေနဲ့လည်းစစ်တပ်ကိုအားပေးတာမလို့တင်တော့ပါဘူးဆိုတော့ဒီမှာတို့ကထိုင်းနိုင်ငံကမြန်မာတောင်းသားတွေနဲ့လာရောက်ပေါ်ထွက်နေတာပဲဖြစ်ပါတယ
်။ထိုင်းတန်ယုံရှိဆန္ဒပြသူတွေဟာမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါစစ်အာဏာသိမ်းမှုကိုမထောက်ခံပါနဲ့မြန်မာနိုင်ငံတရားမျှတမှုရရှိရေးလိုအဓိပ္ပာယ်ရမယ်ထိုင်းအင်္ဂလိပ်နှစ်ဘာသာနဲ့ရေးထားတဲ့ကတ်ပြားတွေကိုဂိုင်ပြီးဆန္ဒပြတောင်းဆိုကြပါတယ်အင်ဒိုနီးရှားတန်ယုံရှိဆန္ဒပြသူတွေထဲမှာတော့ရွေးကောက်ပွဲပြန်လုပ်ဖို့မလိုဘူးမိမိတို့ရဲ့ဆန္ဒမဲတွေကိုလေးစားပါဆိုတဲ့အင်္ဂလိပ်လိုရေးထားတဲ့စာတမ်းတွေကိုဂိုင်ပြီးဆန္ဒပြကြသူတွေလည်းပါဝင်ပါတယ်ဒီကနေ့ရန်ကုန်မြို့မှာဒိုင်းသားလူမျိုးပေါင်းစုံစုဝေးပြီးတော့ထပ်ပြီးဆန္ဒပြခဲ့ကြပါတယ်ဒိုင်းရင်သားတွေအနေနဲ့ဆီယနာရှင်စန့်ကျင်ရေးတိုက်ပွဲဝင်လာတာ90ကျော်ခဲ့ပြီလို့ဆန္ဒပြပွဲမှာပါဝင်တဲ့ဒိုင်းရင်သူတူဦးကပြောပါတယ
်အခုမှတိုက်ခဲ့တာမဟုတ်ဘူးဘလောက်ကြီးရှင်းကြအောင်မလဲဆိုလို့ရှိရင်ကျမတို့တို့ရဲ့လူမျိုးစုတွေအတွက်အရေးကြီးတဲ့ဒီနိုင်ငံအတွက်အရေးကြီးတဲ့ဖက်ဒရယ်မူဝါဒတွေမရမချင်းဒိုင်းရင်သားတွေရဲ့ခုနပြောရေးဆိုခွင့်နဲ့ဒိုင်းရင်သားတွေရဲ့ကိုယ်ပိုင်မူဟန်နဲ့ပေါ်ထွက်နေမရသေးတဲ့ကျွန်တော်တို့ကဆက်လိုက်ရမှာဖြစ်တယ်လို့ထင်ပါတယ
်ဒီကြေရပိုင်းတွေကဆန္ဒပြပွဲတွေအတွင်းပြစ်ခတ်နေနေတာတွေဖမ်းဆီးတာတွေရှိခဲ့တဲ့နေပြည်တော်မှာထောင်နဲ့ချီတဲ့လူတွေဒီကနေ့ဆန္ဒပြခဲ့ကြပြီးနှိမ်နှင်းဖမ်းဆီးတဲ့သတင်းတွေတော့မရပါဘူးမန္တလေးအုံချောအရက်ကဆန္ဒပြပွဲမှာတော့ချီတက်သူတွေရဲ့ရှေ့ဆုံးမှာစင်ခွနကောင်ကိုစီးထားသူတွေပါဝင်ခဲ့ပါတယ်ဒီကြေရပိုင်းတွေကပြစ်ခတ်ပြုခွဲတာကြောင့်လူတည်ဆုံးခဲ့တဲ့မန္တလေးမြို့မှာဒီကနေ့ရဲတွေကပိတ်ဆို့တားဆီးတာမျိုးရှိခဲ့ပေမဲ့လည်းရုံးဝင်းဆက်ခတ်ဖြစ်တဲ့တရင်မျိုးတော့မရပါဘူး။ဒီကြေနှစ်ရက်အတွင်းဆန္ဒပြသူအများပြားပါဝင်ခဲ့တဲ့တနင်္သာရီတိုင်းဒဝဲမျိုးကဒီကနေ့ဆန္ဒပြပွဲမှာလည်းလူအများအပြားပါဝင်ခဲ့ပါတယ်။ဆန္ဒပြသူတွေကိုစစ်ကောင်စီကတတိပေးပြောဆိုထားပြီးစစ်တပ်နဲ့ရဲအင်အားအများပြားကိုခြားထားတဲ့ကြားမှာပဲကန့်ကွက်ဆန္ဒပြတောင်းဆိုခွဲတွေသတင်းသုံးပတ်ကျော်ရှိလာနေပြီဖြစ်ပါတယ်။မြန်မာစစ်ကောင်စီကခံထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းနဲ့အင်ဒိုနီးရှားနိုင်ငံခြားရေးဝန်ကြီးရက်နိုမာဆူဒီတို့ထိုင်းနိုင်ငံဘန်ကောက်မြို့တော်မှာဒီကနေ့တွေ့ဆုံခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရကအတည်ပြုပြောဆိုပါတယ်။ဒီတွေ့ဆုံမှုနဲ့ပတ်သက်ပြီးထိုင်းနိုင်ငံခြားရေးဌာနပြောခွင့်ရဌာနီးဆန်ဂရက်ကအွန်လိုင်းကနေသတင်းတော့တွေကိုအတည်ပြုခဲ့တာဖြစ်ပြီးတခြားအသေးစိတ်တွေကိုမပြောပါဘူး။ဒါဟာဖြင့်စစ်ကောင်စီအဖွဲ့ဝင်တဦးနဲ့ပြည်ပအစိုးရတာဝန်ရှိသူတဦးကြားပထမဆုံးအကြိမ်လူသီးရှင်ကြားမျက်နှာချင်းဆိုင်တွေ့ဆုံဆွေးနွေးတာပဲဖြစ်ပါတယ်။ဆရာနာဒိန်းနာနဲ့ပတ်သက်ပြီးတိုင်ငင်းတမန်ငင်းပြောဆိုဆွေးနွေးဖို့အတွက်ဦးဝနမောင်လင်းထိုင်းနိုင်ငံမှာဒီကနေ့ရောက်နေတဲ့အကြောင်းထိုင်းအစိုးရသတင်းရင်းမြစ်တစ်ခုက Riders သတင်းဌာနကိုအစောပိုင်းမှာပြောခဲ့ပါတယ်။ ဆီယနာဒေမီနောက်ပိုင်းအဖြစ်တစ်ခုရှာဖို့အခြေတော်ရှားနိုင်ငံများအဖွဲ့အာဆီယံနဲ့လက်တွဲလှုပ်ဆောင်ရေးကြိုးပမ်းတဲ့အနေနဲ့ဆွေးနွေးပွဲတွေလုပ်ဖို့ဦးနှောက်မောင်နဲ့ထိုင်းကိုလာတာလို့ထိုင်းအစိုးရသတင်းရင်းမြစ်တစ်ခုကပြောပါတယ်။အာနာဒင်းခုတ်ချခံထားရတဲ့မြန်မာအစိုးရအာနာဒင်းစစ်တပ်တို့နဲ့အပြင်းထန်အားစိုက်ပြီးတော့ဆက်သွယ်ပြောဆိုနေတယ်လို့အင်ဒိုနီးရှားနိုင်ငံသားဝန်ကြီးကပြောတဲ့အကြောင်း Reuters သတင်းဌာနကပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားဝန်ကြီးမန်ဆူရီဟာမြန်မာနိုင်ငံကိုလာမယ်လို့အစောပိုင်းကသတင်းထွက်ခဲ့ပေမဲ့လည်းနောက်ပိုင်းမှာတော့နိုင်ငံသားဌာနပြောခွင့်ရချူကူဖိုင်ဇာရှာကဝန်ကြီးမာဆူဒီမသွားပြတော့ဘူးလို့ပြောပါတယ
် Minister for Foreign Affairs of the Republic of Indonesia let open an option
မြန်မာနိုင်ငံကချင်းပြည်ကိုထည့်သွင်းစဉ်းစားပြီးဒေသဆိုင်ရာအဆင့်နဲ့အာဆီယံမှာအပြေရှားရေးလှုပ်ဆောင်မှုအင်ဒိုနီးရှားနိုင်ငံသားဝန်ကြီးအနေနဲ့နေပြည်တော်တွားရောက်ရေးကိုလမ်းဖွင့်ထားခဲ့ပါတယ်လက်ရှိမှာပြတ်ထွန်းမှုတွေကိုထည့်သွင်းစဉ်းစားသလိုတခြားအာဆီယံနိုင်ငံတို့နဲ့ဆွေးနွေးပြီးတဲ့နောက်မှာတော့အခုချိန်ဟာမြန်မာနိုင်ငံကိုသွားဖို့တင့်လျော်တဲ့အချိန်မဟုတ်သေးဘူးလို့သတ်မှတ်ခဲ့ပါတယ်ဆိုပြီးပြောခွင့်ရဖိုင်ဇာရှားကအွန်လိုင်းကနေလုပ်တဲ့တင်းစာရှင်းလင်းပွဲတွင်ပြောသွားခဲ့ပါတယ်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးမှုတွေစတိုက်လို့ရှိနေတဲ့အတွက်နိုင်ငံရေးအကျဉ်းသားအစီအတွေ့ပိုများလာမှာကိုလူ့ခွင့်ရေးအဖွဲ့တွေနဲ့ကြွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်အင်ကာနေတီဆိုရင်တန်ဃာတော်တွေစာရေးဆရာတွေတက်ကြွလှူရှားသူတွေနိုင်ငံရေးသမားတွေအပါအဝင်ဖမ်းဆီးခံထားရသူပေါင်း900ကျော်ပြီလို့နိုင်ငံရေးအကျဉ်းသားများကကြီးစောက်ရှောက်ရေးအဖွဲ့ AAPB ကပြောပါတယ်နောက်ထပ်နိုင်ငံရေးအကျဉ်းသားတွေတိုးလာတာကိုတောင်မကနိုင်ငံရေးအကျဉ်းသားဟောင်းတွေကိုပြစ်မှတ်ထားလာတာကိုပါတွေ့နေရပါတယ်လို့နယူးယောက်ခြေဆိုင်လူ့အခွင့်အရေးစောင့်ကြည့်လေလာရေးအဖွဲ့ HRW ကမြန်မာသူတေတီမန်နီမောင်က AB သတင်းဌာနကိုပြောပါတယ်ဖန်ခံထားရသူတွေအနေနဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရတယ်လို့သူတို့ကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာလည်းမသိရပါဘူးမြန်မာနိုင်ငံအခြေအနေပေါ်စိုးရိမ်ပြီးတဲ့အကြောင်းအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကဒီကနေ့ထပ်ပြီးပြောပါတယ
် We'll speak out for universal values when atrocities are committed in Xinjiang or when fundamental freedoms are
violated. ရှင်ကျန်းဒီတော့မှာရက်စတဲ့လူရပ်ပြီးကျူးလွန်ရင်မဖြစ်ဖြစ်အောင်ကောင်းမှာအခြေခံအခွင့်အရေးတွေချိမ့်ချောက်ခံရရင်မဖြစ်ဖြစ်ကဘာလုံးဆိုင်ရာစံတန်မှုတွေနဲ့ပတ်သက်ပြီးကျွန်တော်တို့ပွန့်ပွန့်လေးလေးပြောဆိုမှာဖြစ်ပါတယ်မြန်မာနိုင်ငံမှာဒီမိုကရေစီပြန်ပြီးရုပ်ရော်ကျဆင်းသွားတဲ့အပေါ်ကျွန်တော်တို့အထူးပဲစိုးရိမ်မိပါတယ်လို့အမေရိကန်နိုင်ငံသားဝန်ကြီးအန်တိုနီဘလင်ကန်ကပြောပါတယ်ဦးလက်သမဂ္ဂလူ့ခွင့်ရေးကောင်စီမှာအဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ပြောင်းဝင်မဲ့ကြောင်းဝါရှင်တန်မြို့တော်ကနေဗီဒီယိုဆက်သွယ်ရေးကနေတစ်ဆင့်ဒီကနေ့ပြောကြားချိန်တွင်ဝန်ကြီးဘလင်ကန်ကမြန်မာအရေးကိုလည်းထည့်သွင်းပြောဆိုသွားတာပါလူ့အခွင့်အရေးကောင်စီရဲ့2022ကနေ2024ခုနှစ်တည်တန်းအတွက်အဖွဲ့ဝင်နိုင်ငံတစ်ခုဖြစ်ဖို့အမေရိကန်ပြည်ထောင်စုကဝင်ရောက်ရွေးချယ်ခံမဲ့အကြောင်းကျွန်တော်ဝမ်းမြောက်စွာကြေညာပါရယ်ဒီကောင်စီမှာအဖွဲ့ဝင်နိုင်ငံတစ်ခုပြန်ဖြစ်လာရေးကျွန်တော်တို့ရဲ့ကြိုးပမ်းမှုကိုကုလသမဂ္ဂအဖွဲ့ဝင်နိုင်ငံအားလုံးကထောက်ခံကြဖို့ကျွန်တော်တို့ပန်ကြားပါရယ်လို့ဝန်ကြီးဘလင်ကန်ကပြောပါရယ်သမ္မတဒေါ်နယ်ထရမ့်လက်ထက်လွန်ခဲ့တဲ့3နှစ်မှာလူ့အခွင့်အရေးကောင်စီကနေအမေရိကန်ကနှုတ်ထွက်ခဲ့တာပါရုရှားတိုက်ခိုက်ခံဆောင် LC Navalny ကိုအကျဉ်းချထားတာနဲ့ရှင်ကျန်းပြည်နယ်ကဝီဂါမွတ်စလင်တွေအပေါ်ဒီအစိုးရရဲ့ပြုမှုပုံတွေနဲ့ပတ်သက်ပြီးတော့လေဝန်ကြီးဘလင်ကန်ကဝေဖန်ပြောဆိုခဲ့ပါတယ်ခင်ဗျာ
ဒီလိုအမေရိကန်တန်ညာပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ19ကီလိုဟတ်တင်905တုံညလိုင်းဒိုမီတာ25ကီလိုဟတ်1180တုံညလိုင်းဒိုမီတာ32ကီလိုဟတ်9335နဲ့စနေတနင်္ဂနွေမှာမိုင်းလက်မီတာ190 kHz 1905တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်။ဗိုလ်ထူးနဲ့ညာပိုင်း VOA American တန်ရဲ့ထိတ်တန့်ရသတင်းတွေကိုဆက်ပြောပြနေပါလေ။မလေးရှားမှာဖန်စီထိမ့်သိမ်းထားတဲ့မြန်မာတွေကိုနေရပြန်ပို့တာဟာသူတို့အတွက်အန္တရာယ်ကြီးတယ်လို့လူ့အခွင့်အရေးအဖွဲ့တွေကဝေဖန်ကန့်ကွက်လိုက်ပါတယ်။မလေးရှားခြေဆိုင် Amnesty International နိုင်ငံတကာလူငယ်ချမ်းသာကွန်အဖွဲ့ကမလေးရှားအစိုးရအနေနဲ့တရားရုံးချုပ်ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးဘာကြောင့်အခုလိုမြန်မာနိုင်ငံကထိမ့်သိမ်းကန်တထောင်ကျော်ကိုပြန်ပို့ဖို့ဆုံးဖြတ်ခဲ့တာအတွက်ရှင်းပြပေးဖို့တောင်းဆိုလိုက်ပါတယ်မြန်မာတထောင်ကျော်ကိုအခုလိုနေရပြန်ပို့တဲ့ကိစ္စဟာနိုင်ငံတကာဥပဒေကိုချိုးဖောက်ရာရောက်တယ်လို့မလေးရှားခြေဆိုင်တီလူ့ခွင့်ရေးအဖွဲ့ကြီးရဲ့အမှုဆောင်ဒါရိုက်တာKatrina Jurin Malia Muga ဝေဖန်လိုက်ပါတယ
် The organizations again condemned the deportation by the Malaysian authoritiesof the 1086 people
မလေးရှားဆွေရကအရင်တရားရုံးအမိန့်ကိုဆန့်ကျင်ပြီးလူပေါင်း1086ဦးကိုမနေ့ February 23ရက်ကပြန်ပို့ခဲ့တာအတွက်လူ့ခွင့်ရေးအဖွဲ့တွေအနေနဲ့ထပ်ပြီးကန့်ကွက်ရှုတ်ချလိုက်ပါတယ်မနေ့ကပြန်ပို့တဲ့ဆုံးဖြတ်ချက်ကသူ့နိုင်ငံပြန်ရောက်ရင်အဖြစ်ချခံနိုင်တဲ့ဒုက္ခတွေမျိုးပြန်မပေါ်ရင်နိုင်ငံတကာထုံနှံစင်လာဥပဒေတွေကိုချိုးဖောက်လိုက်တာအပြင်လိုက်နာဖို့တာဝန်ရှိတဲ့ကလေးသူငယ်ဆိုင်ရာအခွင့်အရေး CRC နဲ့အမျိုးသမီးတွေပေါ်ဆန့်ကျင်ခွဲခြားမှုမရှိရေးနိုင်ငံတကာသဘောတူစာချုပ် CEDAW စီတော့တို့ကဆန့်ကျင်လိုက်ရရောက်နိုင်တယ်လို့ပြောသွားတာပါခင်ဗျာ ထိုင်းနိုင်ငံအတွင်းထဲချုပ်လုပ်ငန်းတွေကလူသမားတွေလက်စာအပြည့်မရခဲ့တဲ့ပြဿနာဖြစ်လာပြီးတဲ့နောက်အခုတော့သူတို့ရသင့်တဲ့လက်စာငွေအပြည့်အဝကိုပြန်လည်ခန်းစားခွင့်ရခဲ့ကြပါပြီ Universal Studios ဖျော်ဖြေလုပ်ငန်းအနေနဲ့အထည်ချုပ်လုပ်ငန်းခွင်ကလက်စာအပြည့်အဝမရခဲ့တဲ့မြန်မာလူသမားတွေအတွက်အမေရိကန်ဒေါ်လာ2000ပေးချေဖို့သဘောတူလိုက်တာဖြစ်ပါတယ်နာမည်ကြီးသတင်းမီဒီယာကုမ္ပဏီ NBC Universal ကပိုင်တဲ့ဒီ Universal Studios ကနေအခုလိုသဘောတူချက်ထွက်လာတာကတခြားကဘာမှာနာမည်ကြီးတစ်စိတ်အဝတ်စားထုတ်လုပ်တဲ့လုပ်ငန်း3ခုအနေနဲ့အရင်လက်စာနင်းနာခဲ့ရသူတွေအတွက်အမေရိကန်ဒေါ်လာ 13,6500 နဲ့ညီမျှတဲ့ထိုင်းဘတ်ငွေ 3.5 သန်းအယောပေးဖို့သဘောတူခဲ့ပြီးမှဖြစ်လာတာပါ NBC Universal Company ပြောခွင့်ရမျိုးသမီးကဒီကိစ္စကိုသူတို့အရန်ကိုအလင်းနဲ့ထားပါတယ်အခုလိုလူသမားတွေနင်းနာခဲ့ရတာကသူတို့အဓိကထားတဲ့တန်ဖိုးတွေနဲ့ဆန့်ကျင်နေလို့ပါလို့ပြောခဲ့ပါတယ် Writers သတင်းဌာနရဲ့Thomson Reuters Foundation အနေနဲ့2019ခုနှစ်စက်တင်ဘာလတည်းကဒီကိစ္စစုံစမ်းစစ်ဆေးခဲ့ရမှာမဲဆောက်ကစက်ရုံများစွာမှလုပ်နေတဲ့မြန်မာထဲချုပ်လူသားဒါဇင်တွေနဲ့ချီပြီးတစ်နှစ်အနည်းဆုံးသတ်မှတ်ဝငွေဒေါ်လာ 10.3 နှစ်နဲ့ညီမျှတဲ့ဘတ်ငွေ310အောက်သာရရှိခဲ့တာကိုတွေ့ခဲ့ပါတယ်ခင်ဗျမြန်မာနိုင်ငံမှာဆက်ရနာတင်ပြီးဘဏ်ကနေငွေထုတ်ဖို့ခက်ခဲကြုံနေရချိန်မှာတက်မတော်ပိုင်မြဝတီဘဏ်မှာတော့ရန်ကုန်ကလူတွေမနဲ့စောကြီးအလောတကြီးငွေထုတ်ဖို့တန်းစီခဲ့ကြပါတယ်မြဝတီဘဏ်အနေနဲ့နေ့စဉ်ငွေထုတ်ယူနိုင်မှုပမာဏပေါ်ကန့်သက်ချက်တစ်ခုထုတ်ပြန်ပြီးမှမြန်မာနိုင်ငံရဲ့ငွေကြေးပြတ်တောက်မှုတွေဖြစ်လာနေတယ်လို့ကောလာဟလတွေလည်းထွက်လာနေတာပါဒီလဖရိုင်လာတရက်နေ့ကယသအစိုးရကိုတက်မတော်ကဖယ်ရှားပြီးတဲ့နောက်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေပေါ်သပိတ်မှောက်ကြဖို့ဖိအားတွေများလာနေခြင်းလည်းဖြစ်ပါတယ်ဆီယနာသိမ်းမှုဆန့်ကျင်တဲ့နိုင်ငံတော်ဆန္ဒပြပွဲတွေမှာဘဏ်ဝန်ထမ်းတွေပါဝင်ဝန်ထမ်းတွေအနေနဲ့အလုံးမစင်းကြဖို့တိုက်တွန်းနေကြပါတယ်ဆန္ဒပြမှုတွေနဲ့ CDM ခေါ်ဝန်ထမ်းတွေအလုံးမစင်းဆန္ဒပြမှုတွေကြောင့်စစ်တပ်နဲ့စစ်တပ်နှိစက်သူစီးပွားရေးသမားကြီးတွေအဓိကလှမ်းမိုးထားတဲ့ဘဏ်ကဏ္ဍမှာအကြီးအကျယ်အခက်ကြုံနေရပါတယ်။ဘဏ်တွေကလည်းငွေသားထုတ်ဖို့လိုအပ်နေသူတွေအတွက်သတင်းချက်လက်ရှင်းရှင်းလင်းလင်းမထုတ်ပြန်ထားတာကြောင့်အခြေအနေဝေဝါးနေချိန်မှာမြန်မာစီးပွားရေးသမားတူကလည်းမြောက်ရီဘဏ်မှာအထံငွေအမေရိကန်ဒေါ်လာပမာဏ 4,500 ခန့်အတွက်နေ့စဉ်လာထုတ်နေရတယ်လို့မနေ့က AFP ကိုပြောခဲ့ပါတယ်။စီးပွားရေးချက်ချဖြစ်တဲ့ရန်ကုန်မှာပုဂ္ဂလိကဘဏ်အများစုပိတ်ထားပြီးအစိုးရဘဏ်တွေတပိုင်းတစဖွင့်ထားရပါတယ် ATM ငွေထုတ်ဆက်မှာလည်းအရှိကြီးတန်းစီရပြီးငွေထုတ်ရခက်ခဲလာနေပါတယ်စင်ကာပူမြို့သမီးတူကမြန်မာနိုင်ငံကအိမ်ပေါ်တူကိုလူမဆန်စွာတတ်မိခဲ့တယ်လို့ဝန်ခံလိုက်ပါတယ်အသက်40ရွယ်စင်ကာပူမြို့သမီးဂိုင်ရာသီရီမူရူဂိုင်ယန်ကအသက်24နှစ်ပြည့်မြန်မာအိမ်ပေါ်မှာပိုင်ငယ်တွင်းကိုအစာဖြတ်တာရိုက်နှက်တာတွေလုပ်ခဲ့ပြီးနောက်ဆုံးတတ်မိတဲ့အဆင့်ရောက်ခဲ့တယ်လို့မနေ့ကဝန်ခံခဲ့ပါတယ်စင်ကာပူမှာအိမ်ပေါ်တွေကိုအဆိုးအဝါဆုံးနှိမ့်ဆက်မှုတွေတဲ့တစ်ခုဖြစ်တယ်လို့စင်ကာပူတရားသူကြီးတွေတုံ့နှုတ်ခဲ့တဲ့ဒီမှုထဲမှာလေဘင်းကိုကျိုးနဲ့ဆွဲထားပြီးအသက်ရှူကျက်သွားစေတာဗပြက်စင်းနဲ့အချိန်ချင်းပြင်းပြင်းထန်ထန်ရိုက်တာတန်မီးပူနဲ့ထိုးတာတွေလုပ်ထားတဲ့ဒဏ်ရာတွေပါကျက်နေတယ်လို့ဆိုပါတယ်တကယ်တော့အရှဒေတာတွေငွေကြေးအချက်ချာချချမ်းသာတဲ့စင်ကာပူနိုင်ငံမှာဒေတာရင်းကဆင်းရဲတဲ့နိုင်ငံတွေကအိမ်ပေါ်လာလို့သူပေါင်း 25,000 ခန့်ရှိနေရမှာအခုလိုမတရားနှိမ့်ဆက်ခံရတာတွေဖြစ်ပေါ်လေရှိပါတယ်ဒီစင်ကာပူအင်ရှင်မြို့သမီးအနေနဲ့လူသတ်မှုမြောက်တာပါဝင်ဆဆွဲကံပြစ်မှုပေါင်း28ခုကိုကျူးလွန်ခဲ့ကြောင်းဝန်ခံခဲ့ရမှာပြစ်ဒဏ်ကိုတော့နောက်ရက်တွေမှာချဖို့ရှိနေပြီးတစ်သက်တစ်ကျွန်းအထိဖြစ်လာနိုင်တယ်လို့သုံးသပ်မှုတွေလည်းထွက်နေပါဗျ။အင်ရှင်မြို့သမီးနဲ့သူခင်ပွန်ရဲရရှိတို့ကနေမြမအိမ်ပေါ်ကို2015ခုနှစ်ထဲကကလေးထိမှုခေါ်ခဲ့ရကနေအခုလိုရဲရဲဆက်ဆက်လူမဆန်အောင်ဖြစ်ခဲ့ရတာအတွက်ပြင်းပြင်းထန်ထန်အပြစ်ပေးရလိမ့်မယ်လို့စင်ကာပူတရားသူကြီးတွေကဆိုနေပါတယ်ခင
်ဗျ။ထုံးနေညဖက်နောက်ဆုံးရသတင်းတွေကိုကုကြကြောသိန်းနဲ့ကိုဝင်းမင်းတို့ကကြီးညာပေးခဲ့တာပါ VOA ကနေခုထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို internet စာမျက်နှာ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာမှာလည်းထုတ်လွှင့်ချိန်နဲ့တပြိုင်တည်းတိုက်ရိုက်နားဆင်နိုင်ပါတယ်။အခုတော့သတင်းဆောင်မတွေကိုဆက်တိုက်တင်ပြသွားပါမယ်။အမေရိကန်ပြည်ထောင်စုအနေနဲ့ကုလသမဂ္ဂလူအခွင့်အရေးကောင်စီနဲ့ပြန်လည်ထိစပ်ဆက်ဆံခဲ့ပြီးတဲ့နောက်မြန်မာနိုင်ငံတွင်ဒီမိုကရေစီရေးဆုတ်ယုတ်လာတဲ့အခြေအနေကိုပထမဆုံးကင်တွဲခဲ့တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်။ကုလသမဂ္ဂလူအခွင့်အရေးကောင်စီရဲ့အစိမ့်မြင့်တာဝန်ရှိသူတွေဆွေးနွေးပွဲလုပ်နေရမှာဒီကနေ့မှလည်းသက်ဆိုင်ရာနိုင်ငံအစိမ့်မြင့်တာဝန်ရှိသူတွေကမြန်မာအရေးကိုထက်သွင်းဆွေးနွေးခဲ့တာပါ။ကိုသားညုံကပြောပြထားပါတယ်။
အမေရိကန်ပြည်ထောင်စုမှာသမ္မတဂျိုးဘိုင်ဒန်ဆွေးအစ်တက်လာပြီးတဲ့နောက်နိုင်ငံခြားရေးမူဝါဒတချို့ပြောင်းလဲမှာကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့ပြန်လည်ဆက်ဆံဖို့ဆိုတာလည်းပါပါတယ်။ဒ ဒါကြောင့်လည်းနိုင်ငံကြိုင်ဝန်ကြီးအန်တိုနီဘလင်ကင်ကမြန်မာနိုင်ငံအခြေအနေကိုဥပမာပေးပြီးတော့ကုလသမဂ္ဂလူခွင့်ရေးကောင်စီရဲ့ရေးပါမှုကိုထည့်သွင်းပြောဆိုသွားပါတယ်
။ And the council special emergency sessions most recently in Burma quickly focus attention on unfolding crisis.
လူခွင့်ရေးချိုးဖောက်သူတွေကိုရေးယူနိုင်မဲ့မှတ်တမ်းမှတ်ရာတွေပြုစုတာဒီချိုးဖောက်မှုတွေကိုအရေးယူကင်တွယ်နိုင်မဲ့မူပေါင်းချတာအသွင်ကူပြောင်းရေးဆိုင်ရာတရားမျှတမှုရှာဖွေခြင်းအပြင်အခြေခံအကြဆုံးလွတ်လပ်မှုတွေကိုကာဝေးရမှာလူခွေရေးကောင်စီကအရေးပါတဲ့အခန်းမှာရှိပါတယ်။မကြခင်ကဖြစ်ခဲ့တဲ့မြမရေးလိုမျိုးကောင်စီရဲ့ရေးပေါ်စီဝေးတွေဟာဒီလိုအကျက်တဲတွေကိုချက်ချင်းအာယူဆန့်နိုင်ဖို့နဲ့လူထုရဲ့အတန်းတွေကြားနိုင်မှုဖြစ်လာစေပါတဲ့
။အမေရိကန်ပြည်သူအနေနဲ့ကတော့ဒီလာမယ့်2022-2024သက်တမ်းလူခွေရေးကောင်စီမှာအဖွဲ့ဝင်ဖြစ်လာဖို့ပြန်ပြီးတော့အရွေးချယ်ခံမယ်လို့လည်းအမေရိကန်နိုင်ငံရဲ့ဝန်ကြီးကဒီကနေ့လူခွေရေးကောင်စီမှာကြေညာပြောသွားပါတယ်။ဒီတော့လေကုလသမဂ္ဂအဖွဲ့ဝင်နိုင်ငံတွေရဲ့ထောက်ခံမှုကိုတောင်းခံခဲ့သလိုပဲလူခွင့်ရေးကောင်စီအဖွဲ့ဝင်နိုင်ငံတွေဟာလူခွင့်ရေးချိုးဖောက်တဲ့နိုင်ငံတွေမှာဖြစ်သင့်ဘူးလို့လည်းပြောသွားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့လူခွင့်ရေးကောင်စီကိုပြန်လည်ထိစပ်မှုလုပ်ပြီးတော့ပထမဆုံးအနေနဲ့မြမအရေးကိုကင်တွယ်ခဲ့တယ်လို့လည်းလူခွင့်ရေးကောင်စီမှာဒီအွန်လိုင်းကတဆင့်ဒီနေ့ပြောဆိုသွားပါတယ်
။ And we're alarmed by the backsliding of democracy in Burma, which is why our first action upon re-engaging the council.was on this very crisis.
မြန်မာနိုင်ငံအတွက်ဒီမိုကရေစီစနစ်ဆိုးရွားလာတဲ့အပေါ်မှာကျွန်တော်တို့စိုးရိမ်ပူပန်ပါတယ်။ဒါကြောင့်လည်းဒီအခြေအနေဟာလူခွေကောင်စီကိုအမေရိကန်ပြန်ဝင်လာပြီးပထမဆုံးရေးယူကြိုတွယ်မှုဖြစ်လာပါတယ်
။အမေရိကန်ပြည်သူအနေနဲ့မြန်မာအရေးနဲ့ပတ်သက်လို့ကုလသမဂ္ဂလူညွေးကောင်စီပါဝင်ကုလသမဂ္ဂအဖွဲ့အစည်းအစင်းဆက်မှာတက်တက်ကြွကြွဆွေးနွေးနေတာဖြစ်ပါတယ်။အမေရိကန်ပြည်သူအနေနဲ့ကတော့စစ်အာဏာသိမ်းစစ်ကောင်စီတာဝန်ရှိသူတွေကိုပြစ်မှတ်ထားအရေးယူမှုတွေစတင်လုပ်နေပြီးတော့ဒီထက်လည်းပုံမှုဆောင်ရွက်သွားမယ်ဆိုပြီးတော့မြန်မာစစ်ကောင်စီကိုအမေရိကန်ဘက်ကသတိပေးထားပါတယ်။ကနေဒါနိုင်ငံကလည်းမြမအရေးနဲ့ပတ်သက်ပြီးတော့စိုးရိမ်ပူပန်ချက်တွေကိုလူခွင့်ကောင်စီဒီကနေ့ဆွေးနွေးပွဲမှာကနေဒါနိုင်ငံကြ ాయి ဝန်ကြီးမတ်ဂါနယ်ကအွန်လိုင်းကဆင်ပြောသွားပါတယ
် Canada unequivocally condemns the recent coup in Myanmar and unjust detentions of elected officials opposition figures civil society
ဘာနိုင်ငံရေးဆရာနာဒေမူနဲ့ရေကောက်ခံကုစလဲရီအတိုက်အခံတွေအချက်ပဲအဖွဲ့အစည်းခေါင်းဆောင်တွေတရင်တော်တွေကိုဖမ်းဆီးထိန်းသိမ်းတဲ့ပေါ်ကနေဒါနိုင်ငံအနေနဲ့အကျဉ်းမဲ့ဆန့်ကျင်ရှုတ်ချပါတယ်မြန်မာပြည်သူတွေရဲ့ဆန္ဒပြမှုတွေကိုစစ်တပ်ကဖိနှိပ်နေတာကိုလည်းအလွန်တရာစိုးရိမ်ပါတယ်။ဒါ့အပြင်ရိုဟင်ဂျာတွေနဲ့မြန်မာနိုင်ငံပဋိပက္ခဒေသကလူမှုကိုကူညီပေးဖို့နိုင်ငံတကာကြိုးပမ်းမှုတွေမှာလည်းကနေဒါနိုင်ငံအနေနဲ့ထောက်ခံရပ်တည်သွားပါမယ်
။ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာခြေဆက်တဲ့ကုလသမဂ္ဂလူခွင့်ကောင်စီအစည်းအဝေးကျင်းပနေချိန်မှာပဲကုလသမဂ္ဂဂျနီဗာခြေဆိုင်ကုလသမဂ္ဂဆိုင်ရာမြန်မာတာဝန်ကြီးဦးမြတ်သူဟာတာဝန်ကနေပြီးတော့နှုတ်ထွက်တယ်ဆိုပြီးတော့သတင်းတွေထွက်နေပါတယ်။တချင်ထဲမှာပဲစစ်ကောင်စီကနေပြီးတော့သူ့ကိုနိုင်ငံကြ ాయి ဌာနကိုပြန်လဲရွှေ့ပြောင်းလိုက်တယ်ဆိုတဲ့ရုံးစာတွေလည်းပြန့်နေပါတယ်။ဒါနဲ့ပတ်သက်လို့တော့မြန်မာတာဝန်ရှိသူတွေဘက်ကတိကျအတည်ပြုချက်တော့မရသေးပါဘူးခင်ဗျာ။ကျွန်တော်တားညူပါ
။ကုလသမဂ္ဂလူ့အခွင့်အရေးကောင်စီမှာမြန်မာအရေးဆွေးနွေးခဲ့တဲ့အကြောင်းကိုသားညူဦးတင်ပြသွားတာပါရှင်။ခုတော့ပြည်တွင်သတင်းတွေဖက်ဆက်ရအောင်ပါ။မြန်မာနိုင်ငံကနေရသေးတာအတော်များများမှာစစ်အုပ်ချုပ်ရေးကောင်စီကအစာထိုးခန့်အပ်တဲ့ရက်ွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုပြည်သူတွေကဆန့်ကျင်ကကွက်တာရဲ့ရှိနေပြီးတော့တချို့ဒေသတွေမှာတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူအုပ်ချုပ်ရေးကော်မတီတွေဖွဲ့စည်းဖို့ပြင်ဆင်နေရရှိနေပါတယ်။ဒီသတင်းကိုတော့ VOA မြန်မာပိုင်းရဲ့သတင်းထောက်ကိုမိုးစောကတင်ပြထားပါတယ်ရှင်
။ကျမ်းမော်ကအာနာသိမ့်လိုက်ပြီးတဲ့နောက်ဒီလ17ရက်နေ့မှာအရသာဆူရလက်ထက်ကဖွဲ့စည်းခဲ့တဲ့ရက်ွက်နဲ့ခြေရွာအုပ်ချုပ်ရေးမှုတွေကိုတာဝန်ကရက်စဲကြောင်ကြေညာခဲ့တာပါ။ဒီလိုကြီးညာပြီးတဲ့နောက်မှာတော့ရက်ကျေးအုပ်ချုပ်ရေးမှုတွေကိုအစားထိုးခန့်အပ်တာတွေရှိခဲ့တယ်လို့တချို့ဒေသတွေမှာတော့ခန့်အပ်ဖို့ပြင်ဆင်တာတွေရှိလာခဲ့ပါတယ်။ဒီလိုစစ်ကောင်စီကခန့်အပ်တာကိုနေရဒေသအတော်များများကလက်မခံကြတယ်လို့မန္တလေးတိုင်းဒေသကြီးကြောက်ချောနဲ့ကျွနဖားရွာတွေကလည်းအုပ်ချုပ်ရေးမှုတစ်ကိုကန့်ကွက်ကြောင်းဒီကနေ့ဆန္ဒပြခဲ့ကြတယ်လို့ရွာခံအမျိုးသမီးတဦးက VOA ကိုပြောပါတယ်
။သမားတို့ရွာကဆွေတန်အုပ်စု300အုပ်စုပေါ့ကျေးဇူးအောက်စုငကိုအောက်စုဥက္ကဋ္ဌကိုဖယ်လိုက်ပြီးတော့ကိုယ်ပဲကျွန်တော်ဖားရွာကဥဆုံးမြင့်ကိုအောက်စုအောက်ဆွေမှုခန့်တယ်လို့သားတယ်ကျွန်တော်တို့ရွာတွေကတော့လက်မခံဘူးရှင်တောက်ချောရွာနဲ့ကျွန်တော်ဖားရွာအခုနလေးတွေမဲ့ကျွန်တော်တို့နှစ်ရွာဆက်ကြားပေါ့နှစ်ရွာဆက်ကြားလမ်းစုံမှာလက်မခံတဲ့အကြောင်းကိုကျွန်တော်တို့တန်မုံကြည့်ပြီးရောခုနေနဲ့អော်ပြီးတော့စစ်အာဏာရှင်ဆိုရာကခန့်အပ်တဲ့ဥက္ကဋ္ဌကိုလူမရှိတဲ့အကြောင်းခံစားကြတယ်
အခြားရွာသားတဦးကတော့2020ရွေးကောက်ခံလွတ်တော်ကိုယ်စားလှယ်တွေနဲ့ဖွဲ့စည်းထားတဲ့ပြည်ထောင်စုလွတ်တော်ကိုယ်စားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူ့အုပ်ချုပ်ရေးအဖွဲ့ဖွဲ့နိုင်ဖို့ညှိနှိုင်းနေကြောင်းလည်းပြောပါတယ်
။ဒီနေရာမှာတမခံဦးသူတွေကလည်းဆန္ဒပြလိုက်တယ်ဗျာ။ပြီးတော့အုပ်ချုပ်ရေးမှုယုံတွေကိုလည်းတောခပိတ်ပြီးတော့ဟိုလိုဖိတ်ပိတ်လိုက်တယ်ဗျာ။ဒါဝီဒါဝူလူလူကပိတ်ပါတယ်ဆိုတဲ့အကြောင်းစာရိတ်ထားလိုက်တယ်ဗျာ။ဒီမှာလူလူရဲ့ဆန္ဒနဲ့ဖိတ်လိုက်ဖိတ်ပြီးတော့ကျွန်တော်တို့ဟိုကကျွန်တော်တို့ဘာတော့ပြီးတော့ဒီတော့လူတော်ကိုယ်တိုင်ရဲ့ကိုသားရဲ့ဖွဲ့ကျွန်တော်တို့ဖွဲ့စည်းစီရင်လုပ်တာတွေကအဲ့ဒါကတော့ကျွန်တော်တို့အခုဟာစီရင်ဆွဲလို့ဆိုတော့စိတ်ပြောလို့မရသေးဘူးအနည်းငယ်လုံးရှိပါသေးတယ်ဗျာ
စကိုင်းတိုင်းဒေသကြီးရွှေဘိုမြို့နယ်မင်းကုန်းကျေးရွာမှာလဲဒီလ22ရက်နေ့ကအလားတူကန့်ကွက်ဆန္ဒပြခဲ့ကြပါတယ
်ကျွန်တော်ဝတ္တနေ့ကအုပ်ချုပ်ရေးမှူးရုံးချေကိုတွားပြီးတော့စစ်အာဏာရှင်ကခန့်တဲ့အုပ်ချုပ်ရေးမှူးကိုအလုံးမရှိကြောင်းလည်းဆန္ဒပြထားလိုက်အာဏာသိမ်းတဲ့အစိုးရလေအာဏာသိမ်းတဲ့ဆိုတာလည်းပြည်သူအာဏာကိုလူယူထားတာလေသူတို့အခန့်နဲ့အုပ်ချုပ်ရေးမှူးကျွန်တော်အလုံးမရှိကြောင်းမှာဒီမင်းကုန်းကျေးရွာကလူ60 90လောက်ပါမှာပေါ့ကျွန်တော်၂၂ရက်နေ့ကပေါ့ကိုရရကိုရကိုကိုပြည်သူတွေကလည်းဝိုင်းဝန်းပြီးထိန်းသိမ်းနေကြပေါ့အဲ့ဒါမျိုး
ဒါကတော့မင်းကုန်းရွာကန်တူကပြောပြတာဖြစ်ပါတယ်။ရန်ကုန်တိုင်းဒေသကြီးရွှေပြည်သာမြို့နယ်ဒါရွေးစက်ခွန်ရက်ကွက်မှာတော့အင်္ဂါနေ့ကစန့်ကျင်ဆန္ဒပြခဲ့တယ်လို့ရက်ကွက်နေပြည်သူတူကအခုလိုပြောပါတယ်
။သူတို့ SK ကောင်စီကနေပေါ့နော်ခမ်းမစံနေလို့ကြားတယ်။ကြားတဲ့ခါကျအမတို့ကအဲ့ဟာကြိုတင်ပြီးတော့လေရက်ကွက်ကလူတွေတင်းညွတ်တင်းညွတ်နေပေါ့နော်စစ်ကောင်စီကလာပြီးအုပ်ချုပ်မဲ့လူကိုတက်တက်မခံနိုင်ဘူး။ကိုရက်ကွက်ကိုကိုကြည့်လို့အုပ်ချုပ်မဲ့လူလောက်တာအခုကတော့မလီကအမတို့ကတက်ကြီးလက်ကြီးပေါ့အပိုင်ပြင်းနေ၃နေ၅ရှိတယ်မောင်လေးအဲ့ရောက်ပြည်သူရဲ့စုပြီးတော့အဲ့ဆက်အာမရှိဘူးလို့မရှိဘူးအမတို့ကစန့်ကျင်ကြတာပေါ့မောင်လေးသူကတကောင်းကြော်တယ်မောင်လေးတောင်းကြော်ဆိုအာအကုန်မထွက်သေးဘူးမောင်လေးတကောင်းကြော်တယ
်ရွှေပြည်သာမြို့နယ်ဒါရွေးစက်ခွန်ရက်ကွက်ကအုတ်ချွေမှုနဲ့ရုံးဝင်တန်းတွေဟာအာနာဖီဆန်ရေးလှုပ်ရှားမှု CDM မှာပါဝင်ပြီးရုံးပိတ်ထားကြောင်းလောလောဆယ်မှာအတိတ်ခတ်အပ်တဲ့အုတ်ချွေရင်မှုရောက်မလာသေးကြောင်းနဲ့ရောက်လာရင်ထပ်မံကက်ကွက်ဆန္ဒပြဖို့ပြင်ဆင်ထားကြောင်းပြောပါတယ်။သူတို့အနေနဲ့ကတော့ပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH ကတိုက်တွန်းထားတဲ့ပြည်သူအုတ်ချွေရေးအဖွဲ့တွေအဖွဲ့ရေးကိုညှိနှိုင်းထားတာမရှိသေးကြောင်းပြောပါတယ်။လက်ရှိအခြေအနေမှာတော့အရသာအစိုးရကိုဖယ်ရှားပြီးအာဏာသိမ်းခဲ့တဲ့စစ်ကောင်စီဟာနိုင်ငံနဲ့အဝန်ကန့်ကွက်ဆန္ဒပြတာတွေနဲ့အစိုးရဝန်ထမ်းတွေရဲ့ CDM ကအာဏာဖီဆိုင်လှုပ်ရှားမှုတွေကိုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာကပြစ်တင်ရှုံချတာနဲ့လူထုကရွေးကောက်ထားတဲ့အစိုးရကိုအာဏာပြန်လည်အနှင်းဖို့တိုက်တွန်းတာတွေရှိနေပါတယ်
ကိုမိုးစောတင်ပြပို့တော်ရပါရှင် VOA မြန်မာပိုင်းရဲ့ဗုဒ္ဓဟူးနေ့ညပိုင်းအစီအစဉ်ကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်တတရှိများရှင်စစ်အုပ်ချုပ်ရေးကောင်စီကအာဏာရယူပြီးနောက်ပိုင်းအဖွဲ့ဝင်တွေနဲ့ပြောင်းလဲဖွဲ့စည်းလိုက်တဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကဖိတ်ကြားလာတဲ့အစီအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့နိုင်ငံရေးပါတီကြီးတချို့ကဒီကနေ့တဘောရာကြေညာချက်ထုတ်ပြန်လိုက်ကြပါတယ်အပြည့်အစုံကိုတော့ကုစောထက်ကသတင်းပေးပို့ထားပါတယ
်ရွေးကောက်ပွဲကော်မရှင်ကနိုင်ငံရေးပါတီတွေနဲ့ဖေဖော်ဝါရီ26ရက်မှာတွေ့ဆုံညှိနှိုင်းခြင်းတဲ့အကြောင်းပါတီအသီးသီးကိုမနေ့ကပေးပို့ထားတာပါဒီအပေါ်မှာသဘောထားကွဲပြားနေကြပြီးပါတီအများစုကမတက်ရောက်ဘူးလို့တုံ့ပြန်ထားတယ်လို့တက်ရောက်မဲ့ပါတီတချို့လည်းရှိနေပါတယ်။အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်ဦးစိုးလေးကတော့ NLD အနေနဲ့တက်ရောက်ဖို့မရှိကြောင်းဗဟုပါတီရုံးချုပ်မှာဖေဖော်ဝါရီ22ရက်ကသတင်းတောက်တွေနဲ့တွေ့ဆုံရမှာပြောလိုက်တာပါ။
မတက်ပါဘူး။မတက်ဘူး။ဘာရောက်မတက်တော့ဦးလေးတက်ဖို့လူမှမရှိဘူး။တို့ကတော့ဒါအာဏာသိမ်းထားတာပဲ။ဘာလည်းအတိမှန်ပြီးတို့ကလည်းအတိမှန်မပြီး
2020ပါတီစုံရွေးကောက်ပွဲရလဒ်အပေါ်ဥပဒေနဲ့အညီဖြည့်ရှင်းတာမျိုးမလုပ်ဘဲပြည်အောင်စုရွေးကောက်ပွဲကော်မရှင်နာမည်နဲ့ဖိတ်ကြားလာတဲ့အစည်းအဝေးကိုတက်ရောက်မှာမဟုတ်ဘူးလို့ပြည်သူပါတီကဒီနေ့ကြေညာချက်ထုတ်ပြန်ပြီးတုံ့ပြန်လိုက်ပါတယ်။2020ထွေထွေရွေးကောက်ပွဲမှာမဲပေးခဲ့တဲ့မဲဆန္ဒရှင်တွေအထူးသဖြင့်ပထမဆုံးအကြိမ်မဲပေးခဲ့ကြတဲ့လူငယ်မဲဆန္ဒရှင်တွေကိုတံမိုးထားတဲ့အနေနဲ့ဒီလိုဆုံးဖြတ်ရတာလို့ပါတီဒုတိယဥက္ကဋ္ဌဦးမင်းစေရက VOA ကိုပြောပါတယ်။
မကြက်ရတဲ့အကြောင်းတွေမှာရုပ်တော့ပွဲနဲ့ပတ်သက်တဲ့ရလတ်တွေပေါ်မှာကျွန်တော်ပြောဦးတဲ့ကြီးစုစွာစုစည်းမှုတွေမပြည့်ပြည့်ချင်းမှာကျွန်တော်ပြည်သူပါတီတွေကကော်မရှင်နဲ့ဓာတ်ရဆက်သွယ်ဖို့ခက်ခဲရှိနေဆိုတဲ့အကြောင်းတို့ကဒါတော့မတက်ဖြစ်တဲ့အကြောင်းဆိုလို့ရှင်းပြထားတဲ့သဘောပါခင
်ဗျဘဟုကော်မတီအစည်းအဝေးဆုံးဖြတ်ချက်အရနဲ့လန်ခီအခက်ခဲအကြောင်းရွေးကောက်ပွဲကော်မရှင်အသေးရဲ့အစည်းအဝေးကိုမသွားဖို့ဆုံးဖြတ်ထားကြောင်းတက်အောင်အမျိုးသားပါတီအထွေထွေအတွင်ရမှုမိုင်းအောင်ခိုင်က VOA ကိုပြောပါတယ်အလားတူပဲရှန်တိုင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLG ကလည်းစစ်အစိုးရခန့်အပ်ထားတဲ့ရွေးကောက်ပွဲကော်မရှင်နဲ့တွေ့ဆုံမှာမဟုတ်ကြောင်းသူတို့ရဲ့တရားဝင် Facebook လူမှုကွန်ရက်မှာပြောဆိုထားတာပါလူပောင်သစ်ဒီမိုကရက်တစ်ပါတီကလည်းတက်ရောက်မှာမဟုတ်ကြောင်း VOA ကိုပြောထားပါတယ်ကချင်ပြည်နယ်ပြည်သူ့ပါတီ KSPB ပြောခွင့်ရှိသူဒေါ်တွဲဘူးကတော့အချိန်နည်းအရရက်ကိုတည်နာလဲဖို့ဒီအစည်းအဝေးကိုပါတီဘက်ကသွားတက်ဖို့ရှိကြောင်းပြောပါတယ်
သူတို့ဗာပြောတယ်လေလက်ရှိလက်ရင်းအခြေအနေပေါ်မှာသူတို့ဘလို့ကျွန်တော်တို့ပါတီတွေကိုဗာပြောချင်တယ်လေဗာဒီဆွေးနွေးဖို့ရှိလဲဆိုတာကျွန်တော်တို့သွားမှသိမှာဖြစ်ပါတယ်ပြီးဟိုဗာဗာဒီပြောမလဲဗာဒီအဲဆွေးနွေးမလဲဆိုတာကျွန်တော်တို့ကကျွန်တော်တို့ပါတီကို သွားမှပါဝင်နေတာ
စေဟုတ်ချုပ်ရေးကောင်စီကအာဏာရယူပြီးနောက်ပိုင်းတစ်နှစ်အတွင်းမှာရွေးကောက်ပွဲကျင်းပပြီးမယ်လို့ကတိပြုထားတယ်လို့အခုရွေးကောက်ပွဲကော်မရှင်ကလည်းဖေဖော်ဝါရီ26ရက်မှာလုပ်မယ့်အစည်းအဝေးမှာလည်းပါတီတွေနဲ့ဒါကိုချက်ပြီးဆွေးနွေးဖို့ဖြစ်နိုင်ကြများတယ်လို့လည်းသုံးသပ်နေကြတာရှိပါတယ်
ကိုယ်စော်ထက်တဲ့တင်ပေးဖို့တော်ရပါရှင် VOA မြန်မာပိုင်းရဲ့ပို့ထူရင်းညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်အခုတော့မြန်မာစစ်ကောင်စီကတာဝန်ရှိသူတွေထိုင်းနိုင်ငံမှာအစိုးရတာဝန်ရှိသူတွေနဲ့တွားရောက်တွေ့ဆုံတဲ့တင်ဖက်ဆက်ရအောင်ပါမြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံခြားရေးဝန်ကြီးဦးဝနမောင်လွေဟာထိုင်းနိုင်ငံကိုလာရောက်ပြီးတော့ထိုင်းဝန်ကြီးချုပ်နဲ့ဖက်ပြိုလာ24ရက်နေ့မှာတွားရောက်တွေ့ဆုံခဲ့ပါတယ်ဒီတင်ကိုတော့မအေးအေးမာကတင်ပြထားပါတယ်
မြန်မာစစ်အုပ်ချုပ်ရေးကောင်စီကတာဝန်ရှိသူတဦးဖြစ်တဲ့ဦးဝနမောင်လည်ဟာဒီကနေ့နေ့လယ်ပိုင်းကထိုင်းနိုင်ငံဘန်ကောက်ဒွန်မောင်းလေစိတ်အမှတ်6လေးတပ်စခန်းကိုရောက်ရှိလာပြီးနေ့လယ်ပိုင်းမှာထိုင်းဝန်ကြီးချုပ်ပရာယုတ်ကျန်အိုချာနဲ့တွေ့ဆုံပြီးလက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပေါ်နေတဲ့နိုင်ငံရေးအခြေအနေတွေကိုရှင်းပြဆွေးနွေးခဲ့ကြောင်းထိုင်းသတင်းတွေမှာဖော်ပြကြပါတယ်တနာယီခန့်ဆွေးနွေးပွဲပြီးသတင်းတောက်တွေရဲ့အမေးကိုထိုင်းဝန်ကြီးချုပ်ကအခုလိုဖြေကြားသွားခဲ့ပါတယ်ကျွန်တော်တို့အနေနဲ့ကတော့အာဆီယံနိုင်ငံတွေပူးပေါင်းလှုပ်ဆောင်မှုမူရတော့လက်ရှိမြန်မာနိုင်ငံအတွင်းမှာဖြစ်ပွားနေတဲ့အခြေအနေတွေကိုလက်ခံနားထောင်ခဲ့ပါတယ်။အာဆီယံနိုင်ငံတွေရဲ့အကျိုးတူပူးပေါင်းလှုပ်ဆောင်မှုမူရအတက်နိုင်ဆုံးနိုင်ငံရေးပြဿနာတွေကိုပြန်လည်ဖြေရှင်းနိုင်အောင်ကူညီရမှာဖြစ်ပါတယ်ဆိုပြီးထိုင်းဘာသာနဲ့ပြောသွားတာပါ။အင်ဒိုနီးရှားနိုင်ငံသားရေးဝန်ကြီးနဲ့မြန်မာစစ်အုပ်ချုပ်ရေးကောင်စီကနိုင်ငံသားရေးဝန်ကြီးတို့တွေ့ဆုံခဲ့တယ်ဆိုတာကိုတော့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနပြောခွင့်ရသူကအတည်ပြုထားပါတယ်။ထိုင်းနိုင်ငံမှာလည်းမြန်မာကျောင်းသားတွေမြန်မာလူသမားတွေစုပေါင်းပြီးမြန်မာပြည်ထဲမှာဆက်အနာတိမ့်တဲ့နေ့ကစလို့နေ့စဉ်ဒီပါဆန္ဒပြနေကြပါတယ်။ဒီကနေ့မှာတော့ထိုင်းနိုင်ငံရောက်မြန်မာနိုင်ငံသားတွေစုပေါင်းပြီးထိုင်းလွှတ်တော်ဥက္ကဋ္ဌကိုအိတ်ဖွင့်ပေးစာပေးပို့ခဲ့တယ်လို့လည်းမြန်မာ Community in Thailand အဖွဲ့ကတာဝန်ရှိသူကိုဆိုင်းကအခုလိုပြောသွားပါတယ်။
လွတ်တော်ပါနော်ထိုင်းလွတ်တော်ရဲ့ဥက္ကဋ္ဌကြီးမစ္စတာဂျိုလီဖိုင်ဒီကိုအိတ်ဖွင့်ပေးစာလက်ပို့ပေးပါတယ်ကျွန်တော်တို့ UIUI တက်ကတော့မြန်မာပြည်သူတွေဟာဒီကိစ္စကိုလုံးဝလက်မခံဘူးဘာလို့ဆီအာဏာသိမ်းတာကိုကျွန်တော်တို့အစိုးရကိုပဲအာဏာအမြန်ဆုံးပြန်လဲပေးပါအဲ့ဒါကိုပဲကျွန်တော်တို့ဖော်ဆိုခဲ့တာပါမှာဆိုင်းနေမြလာဖြစ်ကြည့်ရေပေါ့နော်ပြည်သူချင်းချင်းကြဖြစ်ကြည့်ရေရေးစီတန်းခံနေတဲ့ဖြစ်ကြည့်ရေမျိုးလို့တင်ဖြစ်ဆိုရဘက်ကမလိုက်နဲ့ကျွန်တော်တို့ပြည်သူတွေဘက်ကပြည်သူတွေပူဇော်ပြည့်စီရပြည့်နဲ့ဆက်ဆံပြီးအလုပ်လုပ်ဆောင်ပေးပါပေါ့နော်အဲ့ဒါကိုအဓိကထားတော့ဆိုဒီနိုင်ငံတကာဆက်ဆံရေးအနေနဲ့ဟောဒီသားပြည်နိုင်ငံရေးအနေနဲ့ဟောကသူတို့တကားတော့ပြောရပါလိမ့်မယ်ပေါ့နော်တကားပြောရတဲ့ဒီကိုနားလည်ပေးတယ်ဒါပေမဲ့အတိမတ်ပြုမှုတရားဝင်ဖြစ်စေမှုအဲ့ဒါတွေကိုတော့ကျွန်တော်တို့ခွင့်ပြုလက်ခံနိုင်ခြင်းမရှိဘူးပါခင
်ဗျာမြန်မာဆက်အချုပ်ရေးကောင်စီကတာဝန်ရှိသူတဦးကိုထိုင်းနိုင်ငံကပထမဦးဆုံးအတိမတ်ပြုတွေ့ဆုံခဲ့တာနဲ့ပတ်သက်လို့ထိုင်းအတိုက်ခံနေနဲ့ထိုင်းမီဒီယာတွေကြားမှာတော့ဒီတွေ့ဆုံမှုကိုပြင်းပြင်းထန်ထန်ဝေဖန်နေကြပါတယ်ရှင်
စစ်ကောင်စီကခန့်အပ်ခဲ့တဲ့နိုင်ငံခြားရေးဝန်ကြီးထိုင်းနိုင်ငံကဝန်ကြီးချုပ်နဲ့တွားရောက်တွေ့ဆုံခဲ့တဲ့တဲ့တင်ကိုတော့ထိုင်းကနေမအေးမားကတဲ့တင်ပေးပို့သွားတာပါ VOA မြန်မာပိုင်းရဲ့ပို့ထူနေညပိုင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်စစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြန်မာနိုင်ငံတော်ဝန်ဖမ်းဆီးထိန်းသိမ်းခံရသူပေါင်း900ကျော်သွားပြီဆိုတဲ့အကြောင်းနိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအသင်း AAPP ရဲ့တွက်ဖက်အတွင်းရေးမှူးကိုဘိုချီကပြောပါတယ်မြန်မာနိုင်ငံတွင်အဖမ်းအစီးနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ကိုဘိုချီက VOA မြန်မာပိုင်းသတင်းထောက်မဆူမုံကဆက်သွယ်မေးမြန်းထားပါတယ်
ကျွန်တော်တို့စည်ရင်းတွေနံပါတ်တွေနဲ့ကြာထားတာကတော့650လောက်ရှိတယ်။အဲ့လိုပဲဒီစည်ရင်းမရသေးတဲ့သူတွေလည်းရှိတယ်။ဥပမာမန္တလေးထောင်ထဲမှာဆိုလို့ရှိရင်အဲ့ဒီမှာဆို83ယောက်ဖမ်းထားတာရှိတယ်။သူတို့ရဲ့နံပါတ်တွေအတိအကျတော့ကျွန်တော်တို့မရသေးဘူး။အဲ့ဒီနံပါတ်တွေပါထည့်ပေါင်းလိုက်မှဆိုရင်တော့900ကျော်လောက်ရှိသွားပါပြီ။
အဲ့တော့အဓိကကဒီဖမ်းဆီးထိန်းသိမ်းခံရတဲ့သူအများစုကဘယ်သူတွေကအများဆုံးလဲပေါ့နော်။နောက်ဒီပြည်နယ်နဲ့တိုင်းအနှံ့မှာဆိုဘယ်နေရာတွေမှာအများဆုံးဖမ်းခံနေရတာတွေတွေ့ရပါလဲရှင်
။ဟိုကျွန်တော်တို့အစိုးရအဖွဲ့တို့လွှတ်တော်အမှတ်တို့ကတော့ဒါတော့ရှင်းတယ်ပေါ့နော်။ကျွန်တော်ကတော့ဒီသပိတ်ပေါ်ရင်နဲ့တင်းတင်းဖန်ဆင်းချတာလားရှိတယ်။ဥပမာမနေ့လေးမှဆိုလို့ရှိရင်ဒီဟို63ယောက်ရှိတယ်။နောက်တခြားပြည်နယ်နဲ့တိုင်းတွေမှာလည်းအဲ့လိုမျိုးဖန်ထားတာလည်းရှိတယ်။မြကြီးနားဘက်မှာလည်းရှိတယ်။တခြားပကိုးတိုင်းဘက်မှာလည်းရှိတာလည်းရှိပါတယ
်။ဒီခုထိမ့်သိမ်းခံရတဲ့လူတွေတချို့ပြန်လွတ်လာတာရှိတယ်။ဒါပေမဲ့တချို့ကြတော့လေဟိုတရားရုံးထုတ်ပြီးစစ်ဆေးနေရတာရှိတယ်။အဲ့ဒီနောက်ဆုံးအခြေအနေကဘယ်လိုများရှိပါလဲရှင
်။အစိုးရအဖွဲ့ကလူတွေတချို့ကိုလည်းရုံးထုတ်ပြီးတာရှိတယ်။ထောင်ထဲမှာထားတာလည်းရှိတယ်။တချို့တော့ကြတော့ကြောင်ရုံမှာမတည်သေးရရှိပါတယ်ဥမာကျောင်းလေးဝင်ကြောကိုဖြုံးမင်းလေးတို့ကတော့ဆိုလို့ရှိရင်ဘယ်နေရာမှာထားမှမတည်သေးဘူးနောက်ကိုမြေကြီးတို့စော်ဖို့ကတော့အစကြီးရှိတယ်ဒီလူတွေကတော့ဘယ်နေရာမှာထားရဲဆိုတော့မတည်သေးဘူးဖြစ်နေတာဆိုတော့ဒီရှိပါတယ်နောက်တ Now the TIC TRC is in a garden to get Pony in the Mushida Mahobao. Dilo TIC Nedigo. Now Ubre a fancy telling tower and the general who are Jonji Lumia, but you look at the law. Say also Kuranga, but they have to be another Peter Droy.
But the other people are not going to be able to do it. I know the Siana Sat, they need Chiani Sabido, the Kansi in the Nebono, the Ubre Jauya, the Rosanian Baris, Subido, Dao Shao Bono, the Nanganwa, the Nanganawa, the Bioni Arishi, so you know Tane can hire a duty to Ubre Jauya, Sanya Babu, ABB in the Nebanya, I don't know Shibale.
So General Garo, Ubre, and the Naris, also Ubre, Sanga Biba, the Obu, and Makina, the Uriu Chechen Lubus, General Bioru Yare, not Kua. ဒီလူတွေကိုဖမ်းထားရုံနဲ့တန်လူတွေကိုဖမ်းရုံလူတွေကိုတက်ရုံနဲ့ပြဿနာတွေကိုပြေလည်နိုင်မှာမဟုတ်ဘူးဒါတို့တရားသိထားဖို့လိုပါတယ်ဟုတ်ကဲ့ရှင်ဟုတ်ကဲ့တို့တောင်းလျှောက်တယ်ကျွန်တော်တို့60နှစ်မှာဟိုရှင်းတဲ့ချက်မှာ1000ကောင်မှာတက်ခဲ့တယ်ဖမ်းခဲ့တယ်ဒါပေမဲ့ဒီပြဿနာကပြေလည်နေတာမဟုတ်ပါဘူးအခုလည်းပြေလည်မှာမဟုတ်ဘူးအဲ့တော့အခုတို့အတွက်ကိုတရားမျှတမှုရအောင်အကောင်းဆ တပြင်းနဲ့ထိရောက်တဲ့ဟိုဖိအားပေးမှုတွေနဲ့လက်တွေ့ကြတဲ့ဖိအားပေးမှုတွေကိုဆက်လက်ဆောင်ရွက်ဖို့လိုတယ်။အဲ့လိုဆောင်ရွက်ရဆိုလို့ရှိရင်တော့တို့ရဲ့စင်တော်ပြုကမှုတွေပြောင်းလာမယ်ပြောင်းလာပြီးဒီလိုတွေလွတ်တယ်ဆိုတဲ့အစဉ်အရသာတွေပြန်ပြီးဟိုအရသာ2020ရွေးကောက်ပွဲကိုပြန်ပြီးအကောင့်နဲ့ပေါ်နိုင်တဲ့အစဉ်ကိုရောက်ပါပါ။ကျွန်တော်တို့တိုက်ပွဲဝင်မှုမရှိဘဲနဲ့တော့ကျွန်တော်တို့ဟိုကျွန်တော်တို့ရဲ့တောင်းဆိုချက်တွေကိုတို့ကစဉ်းစားမှာမဟုတ်ပါဘူး။တို့စဉ်းစားလာတဲ့အထီးကိုကျွန်တော်တို့ကဟိုတိုက်ပွဲဝင်အောင်ဖြစ်ပါတယ်။
ခုဒီပြည်နယ်နဲ့တိုင်းဒီဒီမှာပေါ့နော်ဖန်စီထိမ့်သိမ့်ခံရတာတွေရှိတယ်။အာဟိုတချို့ဆိုလို့ရှိရင်တော့လူသိများတဲ့လူဆိုတော့ထိမ့်သိမ့်ခံရတဲ့ဟာကိုချက်ချင်းသိနိုင်တာရှိတယ်။ဒီလိုလူမသိသူမသိပြည်သူတွေကြားထဲမှာဖန်စီထိမ့်သိမ့်ခံရတဲ့အနေအထားမျိုးတွေရှိရဆိုရင် APP ကိုဘယ်လိုများဆက်သွယ်သင့်တယ်လဲ။နောက်ပြီးတော့တို့ဒီလိုထိမ့်သိမ့်ခံရတဲ့အနေအထားပေါ်ကိုကိုယ့်ရဲ့ပတ်ဝန်းကျင်ကိုမိသားစုကိုမိတ်ဆွေတွေထဲမှာဒါမျိုးကြုံရတယ်ဆိုရင်ဘယ်လိုများအကြောင်းကြားသင့်ပါလဲရှင်။
ကျွန်တော်တို့ရဲ့ဒီ Facebook လည်းရှိပါတယ် website လည်းရှိပါတယ်နောက်ကျွန်တော်တို့ရဲ့ email လည်းရှိပါတယ်ပေါ့နော်ဒါတော့အဲ့ဒါတွေကိုကျွန်တော်တို့အဲ့ဒီမှာအချက်လက်တွေထည့်ပေးပါပေါ့နောက်ကျွန်တော်တို့ပြန်ပြီးတော့ဆက်သွယ်ရမယ်ဆိုရင်ဖုန်းနံပါတ်လေးဆက်သွယ်လို့ရမယ်ဖုန်းနံပါတ်ပဲဖြစ်ဖြစ်စင်ကြယ်ပဲဖြစ်ဖြစ်ပေါ့ Messenger ပဲဖြစ်ဖြစ်ရှိတယ်ဆိုလည်းထည့်ထားပေးပါကျွန်တော်ပြန်ဆက်သွယ်ပေးပါမယ
် APP မှာလည်းနောက်ဆုံး update တွေကိုပြောနေရဆိုတော့ဒီနေ့ထိက696လို့ပြောလို့ရတာပေါ့နော်ဟုတ
်ညာဘက်ဆိုလို့ရှိရင်တော့ဒီထက်ပိုတိုးသွားပါလိမ့်ရှိပါတယ်ကျွန်တော်တို့ဒီစရင်နာမည်အပြည့်စုံမရလို့ကျွန်တော်တို့မထည့်ရသေးတဲ့ဟာတွေလည်းရှိပါတယ်။အဲ့ဒါတွေထည့်လိုက်မှဆို900ကျော်တော့ပါပြီ
။ဟုတ်ကဲ့ရှင်ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဦးဘိုးကြီးဟုတ်ကဲ့
ဟုတ်ကဲ့ပါ
စီအနာသိမှုစံကျင်သူတွေအဖမ်းဆီးခံရတဲ့အခြေအနေနဲ့ပတ်သက်ပြီးတော့မဆူမုံကတင်ပြတော်ရပါရှင်အခုလိုမတိမငြိမ်အခြေအနေတွေနိုင်ငံတော်ပေါ်ပေါက်နေချိန်မှာပဲရှမ်းပြည်ဖက်မှာလည်းပြစ်ခတ်မှုတွေပေါ်ပေါက်နေပါတယ်ရှမ်းပြည်နယ်မူဆယ်မြို့မှာရှိတဲ့ပြည်သူစစ်ပိုင်းဟိုတယ်နဲ့မြန်မာစစ်တပ်တပ်စခန်းတစ်ခုကိုလက်နက်ကင်အဖွဲ့တစ်ဖွဲ့ကဒီမနက်မှာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံတွေကပြောပါတယ်ဒီအကြောင်းအပြည့်စုံကိုတော့ VOA မြန်မာပိုင်းသတင်းထောက်နိုင်ကွန်းအိမ်ကသတင်းပေးပို့ထားပါတယ်
ဖေဖော်ဝါရီ24ရက်ဒီမနက်ပိုင်းမှာမူဆယ်မြို့တွင်တာမွန်ကြီးပြည်သူ့စစ်ပိုင်ဟိုတယ်နဲ့ကောင်းမှုတုံရက်ခွဲမှာရှိတဲ့မြန်မာစစ်သက်စခန်းတစ်ခုကိုတိုင်းဒေသလက်နက်ကအဖွဲ့တစ်ဖွဲ့ကနေနှစ်နေရာပြစ်ခတ်တိုက်ခိုက်ခဲ့တယ်လို့မူဆယ်ဒေသခံဦးဆိုင်တက်ကပြောပါတယ
်ဒီမနက်လေလက်နက်ကအုပ်စုတအုပ်စုကဒီကျွန်တော်တို့မူဆယ်မှာမနက်၄နာရီကနေပြီးတော့9နာရီထိုးခါနေအချိန်ရောက်တော့ပေါ့ဟိုလက်နက်ကြီးတွေနဲ့လာပြစ်တယ်လေလာပြစ်တာဒီစုံစော်ရက်ခွဲမှာရှိတဲ့တာမွန်ကြီးပြည်သူ့စစ်ပိုင်ဟိုတယ်နဲ့တို့အိမ်ကိုလာပြစ်တယ်အဲ့ဒါဒီပြည်သူ့စစ်ပိုင်အများစုကတော့အဲ့ဒီဟိုတယ်ကဒီလောင်းသားယုံရှိပြည်သူစစ်ပိုင်းဒဲလို့တော့ကျွန်တော်တို့တိထားကြတယ်လေနော်နောက်ပြီးတော့မှကောင်းမှုတုံမှရှိတဲ့အစိုးရတပ်စခန်းတစ်ခုကိုလည်းလာပြစ်တယ်ပေါ့နော
်ဒီပြစ်ခတ်မှုတွင်ထိခိုက်မှုအခြေအနေကိုတော့မူဆယ်ဒေသခံဦးဆိုင်တက်ကပဲအခုလိုဆက်ပြောပါတယ
်ထိခိုက်မှုအခြေအနေကတော့အဲ့မှာရှိတဲ့ပြည်သူစစ်အိမ်တအိမ်ထိမှနဲနောက်ပြီးတော့မှအဲ့ဒီဟိုတယ်ရဲ့အံလေးကွဲတယ်ဒီတက္ကနီပြန်ကူပြတဲ့နေရာမှာဒီအပြန်နေလာပိုက်တဲ့အခွဲကနေမြောက်ပြေးတယ်လို့ပြောကြတယ်ခင်ဗျအခုလာပြစ်တာတော့ကျွန်တော်တို့စင်ကြားရတာကတော့ DIA တက်လို့ပြောကြတယ
်တမွန်ကြီးဘီရုစစ်ပိုင်ဟိုတယ်ကိုဥတီတိုက်ခိုက်လာတဲ့အဓိကအကြောင်းရင်းကိုတော့မူဆယ်သီရခံဦးတောင်းထွန်းကအခုလိုပြောပါတယ
်ပြစ်ခတ်မှုချိန်ကသူတို့စက်ကြီးမပေးလို့ဝင်ရောက်ပြစ်ခတ်တယ်လို့တော့ပြောတယ်ဟိုဆန်စော်ရက်ွက်မှာရှိတဲ့ဟိုတယ်
ဆက်ကြီးကောက်တယ်လို့တော့ကြားရတဲ့
။မူဆယ်မြို့တွင်ပြည်ကတိုက်ခိုက်မှုအခြေအနေကိုသိရှိဖို့မူဆယ်မြို့မှရဲစခန်းကိုဆက်တွယ်မေးမြန်းခဲ့ပေမဲ့ဖြေကြားခြင်းမရှိခဲ့ပါဘူး။ဒီပြည်ကမှုဟာ KIO ကချင်လွတ်လပ်ရေးဖွဲ့ကလို့ဒေသခံတချို့ကယူဆနေကြတာရှိပေမဲ့ KIO ပြောခွင့်ရဗိုလ်မှူးကြီးနော်ပူကတော့ဒီမနေ့ပြည်ကမှုအခြေအနေကိုမသိရသေးပေမဲ့မူဆယ်မြို့နယ်ဘက်မှာ KIO နဲ့မြန်မာစစ်တပ်တို့ကြားတိုက်ပွဲရက်စက်ဖြစ်ပွားနေကြောင်းပြောပါတယ
်။အဲ့ဒါကတော့ကျွန်တော်တိကျမကြားရသေးပါဘူး။ဟိုအောက်ခြေတင်းကမတက်တော့အကိစ္စကတော့ဒါပေမဲ့ဟိုတက်မတော်တော့ကျွန်တော်ရဲ့ဒီတက်မဟာ6ပေါ့နော်။အဲတက်ရင်9နေမယ့်ဘက်မှာအဲတို့သူစင်ရဲ့လောက်တာတော့4ရက်လောက်ရှိပြီ။ဒီနေ့နဲ့ဆိုတော့4ရက်လောက်ရှိတယ်မှာတက်ပွဲဖြစ်တာ။
တရက်ပိုင်းတွင်မူဆယ်မြို့နယ်အစဒီမာကျေးရွာနဲ့ကိုခိုင်မြို့နယ်နန်းကွက်ကျေးရွာနီးမှာတိုက်ပွဲဖြစ်ပွားတာရှိခဲ့တယ်လို့လည်းဗိုလ်မှူးကြီးနော်ဘူကဆိုပါတယ်။မူဆယ်မြို့တွင်တိုင်းသားပြည်သူ့စစ်ဖွဲ့တွေရဲ့စီးပွားရေးလှုပ်ဆောင်နေတဲ့ဟိုတယ်နေရာတွေမကြာခဏတိုက်ခိုက်ခံရမှုတွေရှိနေပေမဲ့ဘယ်ဖွဲ့လက်ချက်ဖြစ်ကြောင်းထုတ်ဖော်ပြောတာတော့မရှိသေးပါဘူး။လက်ရှိရှမ်းပြည်နယ်မြောက်ပိုင်းဒေသမှာတမရော်ကကိုဗစ် -19 ရောဂါတိုက်ဖျက်ရေးနဲ့ငြိမ်းချမ်းရေးအတွက်ဒီလကုံစီအပြည့်အကြောင်းကြေညာထားပေမဲ့မူဆယ်နဲ့ကိုခိုင်ဘက်မှာ KIE ဖွဲ့နဲ့တိုက်ပွဲဖြစ်ပွားနေသလိုနမ်မရူနဲ့ကြောင်မဲဘက်မှာလည်းတမ်းလောင်သက်ဖွဲ့ TNL နဲ့တောင်ပိုင်းရှမ်းပြည်သက်မတော် RCSF တို့ကြားစီးရဲသိမ်းမှလည်းဆဲဖြစ်ပြီးထောင်နဲ့ချီတဲ့ရွာသားတွေစစ်ပေးသိမ်းရှောင်နေရပါတယ်ခင်ဗျာ
VOA မြန်မာဝိုင်းအစီအစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်ဖို့ VOA Mobile App အသစ်ကို Smartphone တွေမှာ Download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့iPhone တွေအတွက် Apple App Store မှာ VOA Bambi ဆိုတဲ့ app ကို download လုပ်နိုင်ပါတယ်။ VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်။ဒီ application ကနေပြီးတော့ VOA အစီအစဉ်တွေကိုတိုက်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်မတွေအပတ်စဉ်ကဏ္ဍတွေကိုတွားပြီးနားဆင်ဖတ်ရှုနိုင်ပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့ပို့ထုနေ့ညဖက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်သွားမှာပါ။လက်ရှိမြန်မာနိုင်ငံမှာဖြစ်ပွားနေတဲ့ထိတိုက်တွန်းမှုအချက်အသေးပြည်လဲမှုတစုံတရာရရှိအောင်နိုင်ငံတကာကကြားဝင်ဆေးဆက်လာနိုင်ပါသလားဘယ်နိုင်ငံဘယ်အဖွဲ့အစည်းကလှုပ်ဆောင်နိုင်ပွဲရှိပါသလဲခုတစ်ပတ်မြန်မာအရေးသုံးသပ်ချက်မှာဒေါက်တာတင့်ဆွေနဲ့ဦးကျော်စန္ဒတို့ဆွေးနွေးသုံးသပ်ထားပါတယ
်ဒေါက်တာတင့်ဆွေခင်ဗျာကျွန်တော်ဒီနေ့ဆရာနဲ့ဆွေးနွေးချင်တာကတော့မြန်မာနိုင်ငံမှာအခုဖြစ်ပေါ်နေတဲ့ထိတိုက်ရင်ဆိုင်မှုပြည်လဲရေးအတွက်ဒီပါနိုင်ငံတစ်ခုကဝင်ရောက်ညှိနှိုင်းဖြည့်ဆင်းပေးနိုင်သလားဆိုရဲကိစ္စကိုဆွေးနွေးနေတာဖြစ်ပါတယ်။ပထမဆုံးကတော့အခုလောလောဆယ်ဖြစ်နေတဲ့အခြေအနေကိုကြည့်မယ်ဆိုရင်ရတတ်တ3ဘက်ကြော်လာခဲ့ပြီဖြစ်ပါတယ်။တပ်မတော်ဘက်ကအလျှော့ပေးမဲ့အရောင်လုံးဝမတွေ့ရသေးပါဘူး။သူတို့ကအစတုန်းကတော့ဒီလောက်ထိပြည်သူတွေရဲ့တုံ့ပြန်ဆန့်ကျင်မှုကြုံလာရလိမ့်မယ်လို့မျှော်လင့်ခြင်းမှမျှော်လင့်ခဲ့ပါလိမ့်မယ်။ဒါပေမဲ့အခုခါမှာအင်မတန်ကြီးမားတဲ့လူတို့ဆန့်ကျင်မှုနဲ့ကြုံတွေ့နေရတော့တနည်းနည်းကတော့သူတို့ရဲ့ရှေ့ကိုတော့စဉ်းစားမယ်ထင်ပါတယ်ဒီအချိန်မှာသူတို့လက်ခံနိုင်တဲ့ terms နဲ့ conditions နဲ့သူတို့လက်ခံနိုင်တဲ့အုပ်စုတစ်ခုခုကနိုင်ငံတစ်ခုခုကသလောက်ဝင်ရောက်စစ်ဆက်ပြီးရင်လက်ခံရင်ကောက်မလားဆိုတာသူစဉ်းစားမိမယ်ထင်ပါတယ်ဒါကျွန်တော်ရဲ့မှန်းဆချက်ပေါ့လေဆရာဘယ်လိုမြင်ပါလဲရှင်ကြီးက
တော့ဝိကျန်သာတဲ့တုံးသက်တူလို့ပေါ့လေအဲ့ဒါတိုင်းစစ်အုပ်စုကဒီလူတွေရဲ့တုံ့ပြန်မှုဒီလောက်ထိဖြစ်မယ်လို့သူတို့မပြောလင်းခဲ့ကြတာကတော့အမှန်ဖြစ်တယ်လို့ကျွန်တော်သဘောတူပါတယ်ခင်ဗျကျွန်တော်တို့1962ကနေစတဲ့အာဏာသိမ်းမှုကြီး၃ခုမှာအာဏာသိမ်းတဲ့စစ်တပ်ကတော့တပုံစံတစ်မျိုးတည်းပဲထူးမခြားတာပါပဲဒါပေမဲ့ဆန့်ကျင်တဲ့အာဇာတ်ပြည်လူလူပကဆန့်ကျင်မှုဟာဒီတတိယအကြိမ်ဟာအထူးရာဇုံနဲ့အသက်ဆန်းဆုံးဖြစ်ပါတယ်ဒီတည်းဒီနီလာဟောင်းတုံးနဲ့စာနာသိန်းစက်ကောင်စီကကြိုတင်တွက်ဆတာမရှိကြဘူးဆိုတဲ့အချက်ပါ။နောက်ဒုတိယပိုင်းဟိုဒီနေ့ဆွေးနွေးမယ်မိကွန်ဖြစ်တဲ့စစ်ကဆွေးနွေးရတာအပြင်းအထန်လာနိုင်သလားဆိုတဲ့အချက်ဒီကိုသွားရမယ်ဆိုရင်အခုအနာသိန်းပြီးတော့နိုင်ငံတကာကနေပြီးတော့တုံ့ပြန်မှုတွေလည်းအများကြီးရှိပါတယ်။ခေတ်ဆုံးကတော့ကုလသမဂ္ဂ UN ပေါ့ခင်ဗျ။နောက်တစ်ခါ US America နောက်တစ်ခါ UK နဲ့ EU ပေါ့နောက်ဆုံးတစ်ခါ ASEAN ပေါ့နောက်တစ်ခါကြားထဲမှာကျွန်တော်တို့ထက်တွေ့လို့ရှိရင်ဂျပန်အိန္ဒိယတရုတ်ရုရှားတရားလို့ကျွန်တော်ကိုစိတ်ရင်ချပါတယ
်ဟုတ်ကဲ့ဆရာပြောတဲ့နိုင်ငံတွေကျွန်တော်လည်းစဉ်းစားမိပါတယ်ဒါပေမဲ့အနောက်နိုင်ငံတွေကတော့ရည်ရွယ်မှုတွေတန်ခတ်မှုတွေလုပ်ပြီးတော့ PR ကိုတုံ့ပြန်မယ်ဆိုတဲ့သဘောတွေ့ရပါတယ်သို့တော်လည်းပဲဒီညမှာသူတို့ထက်ပျော်ပြောင်းနိုင်တာကအင်းကြီးနိုင်ငံတွေအထူးသဖြင့်ဆရာပြောတဲ့တရုတ်တို့အိန္ဒိယဂျပန် ASEAN နဲ့ထပ်ပါရောဆရာအဲ့ဒီဘက်ကလိုင်းများပူပြီးအဆင်ပြေနိုင်မလားဆိုတာလဲစဉ်းစားပါဦးဆရာ
โอเคပထမဆုံးချက်ကတော့ ASEAN ကိုကိုစားပြုတယ်ပဲပြောပြော ASEAN အုပ်စုတွေကအင်အားကြီးနိုင်ငံဖြစ်တဲ့ Indonesia ပေါ့နော်အခုဆိုရင် Indonesia နိုင်ငံပိုင်းတို့မှာနေပြီးတော့ရောက်ကောင်းရောက်လိမ့်မယ်လို့ဆိုတော့တရင်ရှိပါတယ်သို့သော်လည်းပဲသူကရောက်မလာသေးဘူးပြည်သူတွေစန့်ကျင်မှုအရင်အရင်ကြုံရတဲ့အနေအထားပါ Indonesiaတကြောင်အင်ဒိုနီးရှားမနေရတန်ယုံကသူကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့ပြောတော့ကျွန်တော်ပေါ့ချက်ကတော့အင်ဒိုနီးရှားဟာဒီနေ့ပမာပြီမှာအဖြစ်ပြက်ကိုသူနားမလည်ဘူးလို့ယူဆတယ်သူကလည်း short တွက်ထားတယ်လို့ယူဆတယ်ဒါကြောင့်သူဟာအခုလာတာက social media မှာရေးတယ်လို့ဘိုးလုံးမှုကြီးမရောက်နိုင်တာမဟုတ်ဘဲနဲ့ဒေါ်စုနဲ့တွေ့ဖို့လာတာဆိုရင်တော့သူဟာအာဆီယံထဲမှာ hero ဖြစ်နိုင်တာပေါ့နော
်အင်ဒိုနီးရှားကတော့သူတို့အနေနဲ့ဘိုးယုံမင်းကြီးမင်းအောင်ဟိုင်ကိုဂတိအတိုင်းတနည်းကြမှာတရားမျှတရရေကွက်ကျင်းပပေးခိုင်းအောင်အာဆီယံနိုင်ငံတွေဝိုင်းပြီးတော့တိုက်တွန်းကြပါစို့ဆိုရဲကြွကြော်စမ်းနဲ့လာရလို့ကျွန်တော် writers တွေမှာဖတ်ရပါတယ်ဆရာဆိုတော့ဒါဟာအင်ဒိုနီးရှားတနင်္ဂနွေသမဂအာဆီယံတစ်ခုလုံးရဲ့သဘောထားလည်းဖြစ်နိုင်တာပါဆရာ
အဲကျွန်တော်လည်းအဲ့လိုတွေ့တယ်တွေ့ပြီလို့မင်းကတန်ယူအင်ဒိုနီးရှားပြန်ရောက်ပါပြီဆရာဖတ်ရတယ်အာအင်ဒိုနီးရှားသမဂရန်ကုန်သမဂကြီးကအဲ့လိုမဟုတ်ပါဘူးဆိုပြီးတော့သူကဟိုဒီနေ့အဖြစ်သူ့ရဲ့ဒီကမှုရှုံချတယ်ရှုံချတယ်ဆိုတော့ပြည်သူလူထုကယူကပ်ဖို့အတိတ်ကိုလက်မခံဘူးဆိုတာအခုမှဒီတော့တောက်သွားပုံရပြီးတော့အဲ့တော့နိုင်ငံရေးဝန်ကြီးလည်းပဲလာလို့ရှိရင်ယူကပ်ဖို့အတိတ်ကိစ္စကိုဆောင်ပြေးချင်မှာပေးမလားလို့ကျွန်တော်ထင်ပါတယ်ခင်ဗျဟုတ
်ကဲ့ဟုတ်ကဲ့ဆရာအဲ့တော့အစီအမံရခဏဖယ်ထားလိုက်ကြတာပေါ့ဆရာတခြားအလားလားရှိတဲ့နိုင်ငံတွေအကြောင်းပြောပါအောင်ဆရာတရုတ
်ဟုတ်ကဲ့အလားလားရှိတဲ့အချိန်မှာဂျပန်အိန္ဒိယတရုတ်အဲ့တော့အိန္ဒိယကကျွန်တော်အမြင်ကတော့အိန္ဒိယနိုင်ငံရဲ့နိုင်ငံရေး policy တနည်းဖြင့်မြန်မာနိုင်ငံနဲ့ပတ်သက်တဲ့ policy အရဆိုရင်တော့တနည်းဖြင့်ဆိုတာဒုစရလုပ်တဲ့အဲနိုင်ငံရေး policy ချင်းထုံးတဲ့မှာမျှော်လင့်ရမှာဟုတ်နောက်တစ်ခါဂျပန်ကသိမကြသေးခင်နှစ်ပိုင်းလေးကျော်မှမြန်မာနိုင်ငံအရေးမှာတော်တော်လေးကျူပါစိတ်ဝင်စားပြလာတာတွေ့တော့သူရဲ့အပေါင်းအသက်ပတ်သက်မှုနဲ့စိတ်ဝင်စားမှုကြောင့်များလုံများလုံနိုင်ပြီလေကမလားဆိုပြီးကျတော့အမှန်နည်းနည်းတော့ပြီးပါတယ
်ဆရာဒါပေမဲ့ဂျပန်ကတလောရောင်ကမစ္စတာဆာဇာကာဝါလာတော့ဒေါန်ဆန်းစုကြီးအနေနဲ့စိတ်ပြီးတော့ရင်းမကြည်လင်ဘူးဆိုတဲ့သဘောမျိုးသတင်းတွေမှာဖော်ပြရတာတွေ့ရပါတယ်သူရဲ့ဝင်ရောက်ဆွေးနွေးမှုအထူးသဖြင့်ရခိုင်ကိစ္စနဲ့ပတ်သက်ပြီးတော့အိမ်မှာရွေးကောက်ပွဲလုပ်ပေးပါဘာညာပြောတဲ့အခါမှာဒေါန်ဆန်းစုကြီးကစိတ်ပြီးမနှိမ့်မျိုးတဲ့လက္ခဏာပြတယ်လို့ရေးကြပါတယ်အဲ
နည်းနည်းဖြစ်ကြရကျွန်တော်တို့ဒီနေ့ဆွေးနွေးတဲ့ပေါင်းစပ်မှာဟုတ်ကဲ့ไทยปีเยนะไงอีปิโอเอโนกูตลอดเลยเจ๊เต็มแน่เลยชุบๆๆปิโอมา
จริงๆเว้ยเ
ปียวอ่ะที่ตากูเซวนซามุจ่าก็มาเลยคุณยีเนี่ยท้องเลยจนๆเลยเป็นเอเจ้าเราอมีงก็တော့เอญี่ปุ่นเลยเว้ยโหตึกยีญี่ปุ่นနိုင်ငံရဲ့အရေးကိုแม่เนี่ยใช้ใช้တိတ်น้ําမလဲတဲ့အနေထားရှိတယ်တော်တော်လေญี่ปุ่นနိုင်ငံကသူစီးပွားရေးနဲ့သူရဲ့ဒီနောက်ကြောင့်ကြည့်ရတော့ဒီမှာအလားအလာတစုံတရာအနေနဲ့တော့ရှိရလို့ထောက်ကြောင့်ကျွန်တော်တက်ကူချင်းပြပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာတရုတ်ကိုပေါ့ဆရာအဲ့တော့အရေးကြီးဆုံးတရုတ်ဆရာတို့ဒီမှာတရုတ်ရဲ့အလားအလာ
အော်ဒီနေ့စင်တာကောင်းစင်ပါဘာကြောင့်ကျန်းဝင်ရမလဲသူကကျန်းဝင်မလဲဆိုတော့ကျွန်တော်အမြင်ကတော့ဒီကျန်းဝင်ပြီးအောင်မြင်သွားရင်တို့ကနိုဘယ်ဆုရရင်တော့မဟုတ်တာဖြစ်တယ်နောက်တစ်ခါဗမာနိုင်ငံကိုချစ်လို့ခင်လို့မေတ္တာရှိလို့မဟုတ်တာလည်းဖြစ်ကြတယ်အဲ့တော့ကျွန်တော်မြင်လာတော့အကျိုးစီးပွားကိစ္စဖြစ်ပါတယ
်ဟုတ်ကဲ့
မြန်မာနိုင်ငံမှာတရုတ်ရဲ့အကျိုးစီးပွားလားအထမကြီးမားပါတယ်တရုတ်နိုင်ငံကဗမာနိုင်ငံကိုလာရေးရှိစီမံချက်ကြီးတွေကနိုင်ငံတစ်ခုဖြစ်သူဆက်ဆံလာခဲ့တာသူဟာအတန်အတောကိုအောင်မြင်နေတဲ့အနေအထားတစ်ခုဟုတ်တော့အခုအနာတင်းတဲ့ကိစ္စမှာတရုတ်ဟာအဆိုးဆုံးပေါ့လေမနေ့ကအတ္တလန်တစ်မှာရေးသလိုအဆိုးဆုံးအရှုံးဆုံးမှာတရုတ်ဖြစ်နေပါတယ်ဟုတ
်ကဲ့
ဒါကဟိုမီဒီယာအမြင်ပေါ့နော်နောက်တစ်ခါတရုတ်နိုင်ငံရဲ့နိုင်ငံရေးဝန်ကြီးရောပြည်သားမကြီးရောအကြီးဉာဏ်ပြောတာကဒီနေ့ပမာပြမှာဖြစ်နေတာလေဟာတရုတ်နိုင်ငံကမမြင်ကျင်တဲ့ငွေငွေတွေအဖြစ်ပြည့်ဖြစ်တယ်လို့ပြောတာဒါသူအမှန်တိုင်းပြောတာနောက်တစ်ခါသူထူးခြားချက်တစ်ခုကတရုတ်နိုင်ငံဟာတက်မလို့နဲ့ရောတော့အောင်ဆန်းစုကြီးနဲ့ရောဆက်ဆံရေးကောင်းပါလေဆိုရဲချင်တာပြောတယ်အဲ့လိုပြောခြင်းဟာတော်တော်ရေးကြည့်တယ်ကျွန်တော်မြင်လာတရုတ်ဟာဗမာနိုင်ငံနဲ့ပတ်သက်ရင်အနာဂတ်ဖြစ်ဖြစ်လက်ရှိဖြစ်ဖြစ်ဗမာဆန်းစုကြည်တို့မဟုတ်ကန်ရီပါတီရဲ့အခက်ခဲကိုသူတင်မြင်မိတာဖြစ်လို့ဒါလေဒီဗမာဆန်းစုကြည်နဲ့အနေယူခဲ့ပြောခြင်းဖြစ်ပါတယ်အဓိကတော့အနေရီပေါ့နော်ခဲ့ပြောခြင်းဖြစ်တယ်ဒါလို့သာ
အခုစစ်ကောင်စီလက်ချက်လို့လို့ရင်တရုတ်ရဲ့အကျိုးစီးပွားတွေဟာပိုပြီးမတူပွားပဲနဲ့ဆုတ်ယုတ်စရာရှိတယ်။အခုစကွေရင်တရုတ်နဲ့တင်မိုက်မထားလို့တရုတ်ဆန့်ကျင်ရေးစိတ်သက်တည်ဖော်ပြမှုတွေလုံဆောင်ချက်တွေကတော်တော်ကြီးမားလာပဲ။အဲတော့ကအဲ့ဒီသူ့ရဲ့အကျိုးစီးပွားပါကွေရေးအတွက်တရုတ်ဟာပမာဏငါ့ကိုကြောင်းဝင်ဖို့ကျူစာကောင်ကျူစာမလား။ကျူစာရင်လည်းပဲသူကအဖြစ်နိုင်ဆုံးနိုင်ငံတစ်ခုဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ဆရာ။အဲ့တော့ကျွန်တော်စဉ်းစားတာတရုတ်ကြောင်းဝင်ပြီးတော့ဘယ်ဘာလုတ်ခိုင်းမလဲ။တရုတ်လုတ်ခိုင်းရင်တော့စစ်ကောင်စီဘက်ကလက်ခံမလား။ဘလို့တော့အထောက်အထားတွေအရတချို့ပြောရတယ်။တရုတ်ဟာဘုဂျုံမူကြီးမြောင်းလိုက်နဲ့တောင်ဆန်းစုညင်းသာပူပြီးနိစက်မှုရှိတယ်။တောင်ဆန်းစုရဟိုးရွေးကောက်ပွဲနိုင်ခဲ့ပြီးဘာမှတော့မလုပ်ရသေးဘူး။ကိုစိုးနီခင်းပြီးတော့နိုင်ငံအကြီးအကဲတယောက်လိုသမ္မတကကြိုဆိုခဲ့တယ်။နောက်ဘုဂျုံမူကြီးမြောင်းနိုင်ရတယ်ကျွန်တော်မြန်ခနာပြောနေသလိုပဲရုရှား TV နဲ့အင်တာဗျူးလုပ်တဲ့နေရာမှာတိုင်းနာပုံငမှုကိုမနိုင်တာဟာနောက်ကအင်အားကြီးနိုင်ငံရှိနေလို့ဆိုပြီးတရုတ်ကိုပြောသွားတာရှိတယ်ဆိုတော့ဒီဟာကိုစဉ်းစားကြည့်ရင်တရုတ်ရဲ့စကားကိုရောဘယ်လိုပြောလာမလဲတော့မသိဘူးပေါ့လေစစ်တပ်ဘက်ကနားထောင်နိုင်တဲ့အခြေအနေရှိပါမလားဆရာ
စစ်တပ်ကလည်းဗျာကျွန်တော်ဖတ်ဆုံးနှစ်ကလေးကတရုတ်ရဲ့အကူအညီမပါဘဲနဲ့အာလာသိန်းရဲ့အစိုးရရဲ့စစ်စိုးရရဲ့လို့မရှိဘူး88တောင်းလဲသူလည်းပဲအသက်ဆက်ခဲ့ရတာအခုလည်းပဲတမရော်မှာစလနဲ့ကိစ္စတွေပေါ့နော်ဦးသိန်းစိန်လက်ထက်တော်တော့ချင်းဝင်ကိစ္စအတူကြီးကြီးနဲ့ချင်းဝင်ကိစ္စတရုတ်ကရတယ်အခုလည်းပဲတမရော်အတွက်စလနဲ့ပစ္စည်းကိုတရုတ်ကအများဆုံးဝယ်ရတယ်ဒါအချက်တစ်ခုနောက်တစ်ခါတရုတ်ခင်းကျင်းထားတဲ့ဇက်ကပမာပြမှာအကြီးကြီးရှိတယ်ဥပမာလက်နဲ့ကင်နေတဲ့ဖွဲ့စည်းတချို့ပေါ့နော်အဲဒါတရုတ်ရဲ့ order မတင်ဘူးလို့လူတိုင်းကသိတယ်လို့ဒီစစ်တက်ကလည်းသိနေတယ်အဲ့တော့တရုတ်မှာတနည်းအားဖြင့် leverage ခေါ်တဲ့သူကအာဟိုဖဲချက်ကကောင်းကောင်းခိုင်တာလေအဲ့တော့နားမထောင်ရင်လေဘုံကြုံမှုကြီးမရောက်နိုင်ရနားထောင်မယ်အနေတည်းကတွန်းပို့ရင်ခါရတဲ့တွေတင်းရဲ့ပအောင်ပတ်သက်မှုစစ်တက်ကခါခါပြည်မြင်လို့တော့မရဘူးဒီနေ့ခရ
ဟုတ်ကဲ့ဆိုတော့ဒီကနေ့မှန်းကြည့်တာပါဘယ်လိုများပြောလာနိုင်မလဲသူကဒီကောက်ပွဲရလကိုအစီမပြေလို့များပြောမလားသူဒီမဟုတ်ဘယ်လိုပုံစံမျိုးနဲ့များတေကသူတို့အတွက်ထွက်ပေါက်ပြေးမလဲဆိုတာလဲစဉ်းစားကြရပါဆရာ
ကျွန်တော်မြင်တာကတရုတ်ကတော့ဘုဂျုံမူကြီးမဲအောင်လားဖြစ်ဖြစ်အမေရိကန်ပြည်ပပါလို့ပါလို့တော့သူပြောတယ်လို့မထင်ဘူးခုနပရမအချက်ဆွေးနွေးလို့ပါအင်ဒိုနီးရှားပြည်ပအာဆီယံဖြစ်ဖြစ်ကယူကောပွဲအသစ်လုံးမယ်ဆိုတဲ့ဂရီတီဘာဆိုတဲ့အချက်ဟာပေးချခြင်းခံရတော့မှဖြစ်တဲ့အတွက်တရုတ်ကလည်းဒီတောင်းလေးပြောလိမ့်မယ်လို့ကျွန်တော်ကမထင်ဘူးတနည်းအားဖြင့်သူ့ရဲ့ပရမဦးဆုံးထုတ်ပြန်ကြေညာချက်လို့ပေါ့နော်အချင်းချင်းညီနိုင်ဆွေးနွေးပြီးတော့ဖွဲ့စည်းပုံနဲ့အညီလုပ်ပါဆိုတဲ့ချက်ဟာအတော်လေးဟိုဖြစ်မှန်တဲ့နေရာတက်ခင်ဗျအဲ့တော့သူကဆက်လက်ဆွေးနွေးရို့သူကအောက်မဲ့ခင်ရတယ်နောက်တစ်ခါအခြေခံဥပဒေနဲ့မဖြစ်ဖို့ဟိုသူကပြောလဲဆိုတော့ဒီချက်ဟာနှစ်ဖက်ကြားကြနိုင်တဲ့အနေအထားတရားကိုရပ်ဖို့ဆုတ်ထားပြီးတော့ဖြစ်တဲ့တွေ့ဒီကအဲ့လမ်းကြောင်းမဟုတ်ပဲတွန်းလိမ့်မယ်လို့ကျွန်တော်ကထင်တယ်ခင်ဗျဟုတ်
ဦးကျော်ဆန္ဒရဲ့မြန်မာအရေးသုံးသပ်ချက်ကိုကြားခဲ့ရတာပါရှင်။ခုတော့အားကစားကဏ္ဍပါကိုရန်နိုင်ကစူးစီးတင်ဆက်ထားပါတယ
်။ကိုတရားစီသူရဲ့အခုဝန်ထမ်းတွေလုံနေတဲ့ CDM လှုပ်ရှားမှုမှာဝန်ထမ်းတွေနဲ့အတူရပ်တည်သွားမယ် CDM ကိုထောက်ခံတယ်ဆိုပြီးတော့ပြောထားတာတွေ့ပါတယ်။အဲ့တော့အရင်ဆုံးသိချင်တာကဒီ CDM ကိုထောက်ခံရတဲ့အကြောင်းရင်းကိုသိချင်ပါတယ်ဗျ။
ဟုတ်ကဲ့ပါဘူး CDM ဆိုတော့ဒါကျွန်တော်တို့သိတာတော့ကျွန်တော်တို့ဟိုဒီအစိုးရကြီးရန်တရားကိုလဲတက်နေတယ်လဲတက်နေအောင်ဟိုရှင်းတန်တော့လုပ်ခဲ့ပေါ့နော်ဒါလှုပ်ရှားမှုဖြစ်ပါတယ်အခုတစ်ခါကျွန်တော်တို့ဒီလှုပ်ရှားမှုမှာပါဝင်ရတဲ့အဓိကတော့ကျွန်တော်တို့အာနာရှင်အောက်မှာရှိတဲ့ရန်တရားကြီးသူ့ရဲ့ရန်တရားကြီးရှင်းတန်တော့လုပ်ဖို့အတွက်ကိုလုပ်နိုင်တဲ့သူတွေပါဝင်ဖို့အတွက်ကိုကျွန်တော်တို့ကထောက်ခံတယ်လို့ပေါ်လာလို့ပေါ်မှာတိုက်တော့လေဒီအတွက်ကျွန်တော်ပါဝင်ရေးကြည့်ပါတယ်ဒီ CDM ကိုလုံနိုင်တာတကအဖေကဝန်ထမ်းတွေပဲလုံနိုင်တယ်ကျွန်တော်လည်းမလုံနိုင်ဘူးဒါအဲ့ဒါကြောင့်မို့လုံနိုင်တဲ့သူတွေကျွန်တော်တို့ရဲ့သူရဲကောင်းတွေသူတို့တက်အဆင်ပြေအောင်သူတို့တက်တည်အောင်မတည်သေးတဲ့သူတွေတည်အောင်ဒီအတွက်ကြီးကြီးရဲ့ကျွန်တော်သုံးဆောင်ခြင်းဖြစ်ပါတယ်ဗ
ျကိုတရားစီသူကဒီအာကစားလောကကအာကစားသမားတယောက်ပေါ့နော်တိတိကျကျပြောရရင်တော့မြန်မာလက်ရွေးစင်ဘောလုံးသမားတယောက်ဆိုတော့အာကစားသမားတွေအနေနဲ့ရောဒီ CDM လှုပ်ရှားမှုမှာဘယ်လိုပါဝင်လို့ရနိုင်တယ်လို့မြင်လဲ
။ဟုတ်ကျွန်တော်အနေနဲ့တော့ကျွန်တော်တို့အခန်းကဏ္ဍပေါ့နော်ဒါကတော့
ဟိုနိုင်ငံကူစားပြီးကွာကစားတဲ့အခါရှိတယ်နိုင်ငံကူစားပြီးလုံဆောင်တဲ့အခါရှိတယ်ဒီအပိုင်းဒီမှာကျွန်တော်တို့ကအာနာရှင်အောက်မှာရှိနေတဲ့ကူစားပြီးလုံဆောင်မဲ့ပွဲတွေအရာတွေကိုကျွန်တော်တို့ဝင်ရောက်ကစားခြင်းပြုလုပ်မှာမဟုတ်ဘူးသူရဲ့ဌာနနဲ့ကျွန်တော်ပါဝင်ပူးပေါင်းပါမယ်စစ်တော်ရဲ့အကြီးအမားဒီအားကစားသမားတွေထဲမှာရောဒီ CDM လို့ရှာမှုမှာပါဝင်တယ်လို့ပြောတဲ့အနေထားဘယ်လောက်လောက်ရှိလဲဗျ။ဟုတ်အများစုတော့ရှိပါတယ်ဒါပေမဲ့အနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်လည်းပေါ်တော့ဒါအနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်နဲ့ပေါ်တော့ဒါအနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်လည်းပေါ်တော့ဒါအနည်းကဆုံးအနေနဲ့ကျွန်တော်ပြောနိုင်တာတော့ကျွန်တော်လည်းပေါ်တော့ဒါအနည်းကဆုံးအနေ
ီးပြောတာရှိပါတယ်ဆိုဒီကောင်မဲဒီလိုပြောရဲတခြားသမားအများစုလည်းရှိပါတယ်ဗျအ
ရေးတော့အဖြစ်မလောက်လောက်ရှိလဲတသိန်းလုံးလား
တပင်းလုံးတော့မဟုတ်တာတပင်းတော့တချို့ကြတော့မှနိုင်ငံဆက်စားနေတဲ့ပလီယာကြီးကြတော့သူတို့ရဲ့စာချုပ်တွေကြားနိုင်ငံရင်းဝင်ဥပပေါင်းလို့မရတဲ့ပလီယာကြီးလည်းရှိတယ်ဒါအပြင်အများစုကတော့အောင်ကစားခြင်းမပြုလို့တော့ပြီးပြတာရှိပါတယ်ဗ
ျကိုတရားစီသူကပြီးခဲ့တဲ့ရွေးကောက်ပွဲမှာမဲပေးခဲ့လား
ဟုတ်ကဲ့ကျွန်တော်မဲပေးခဲ့ပါတယ်ကျွန်တော် MLB ကိုမဲပေးခဲ့ပါတယ်ဗ
ျအခုလိုမျိုးကိုပေးလိုက်တဲ့မဲတစ်ခုအခုလိုမျိုးလစ်လျူရှုခံလိုက်ရတာပဲဖြတ်ခံလာရတဲ့အနေအထားပေါ်မှာရောဘယ်လိုမြင်မိလဲ
။ဟုတ်ကျွန်တော်ကတော့ဘလုံးသမားနေတဲ့ဘလုံးလိုပဲပြောချင်တာလေ။ကျွန်တော်တို့တအားပြီးတော့ရှင်းပြရင်လည်းကိုယ့်အပင်မှာကိုယုံကြည်ချက်အပြည့်နဲ့ကျွန်တော်ပြလိုက်တယ်မဲတဲ့ဗျာ။ကံဝဲစပြီးကံဝဲအဆုံးဖြတ်အချိန်ရောက်သွားပြီ။စစတဲ့ချိန်မှာကျွန်တော်မဲရည်ပြီးရပြီ။ကံဝဲဆုံးဖြတ်ချိန်ရောက်ပြီ။မဲရည်ချေတွက်ပြီ။ဒါပွဲပြီးကံဒီမှာပတ်ပြီးပြီ။ပွဲပြီးချိန်မှာမဲရည်အတွက်ကလည်းသုံးနိုင်တယ်။ဒါပေမဲ့နန်ဒီဝါမှာโอ้อาราชิสัสๆเนี่ยดีป่วยอ่ะม้านี่ว่ะดีป่วยอ่ะตะหนั่นมาอู้สู่ภิยแล้วเล่มขันไหนเนี่ยอย่างนี้เนี่ยลุกสอบว่าได้หาภิยแล้วจนว่าหมดป่าวเบดีดูๆมาเล่มขันอ๋อจ้ะ
အခုဆိုရင်ဒီဟာနဲ့ပတ်သက်ပြီးတော့လည်းဒီနိုင်ငံတော်မှာဆန္ဒပြပွဲတွေဖြစ်လာတယ်အဲလူတွေတော်တော်များများလဲပါဝင်ကြတယ်အဲဒီထဲမှာလူငယ်တွေတော်တော်များများပါဝင်နေတာကိုတွေ့ရပါတယ်ဒီဘောမှာရောဘယ်လိုမြင်မိလဲ
ကျွန်တော်အသက်34နှစ်ရှိပြီကျွန်တော်ဒီဒီသူအစိုးရအောက်ချုပ်တာကိုကျွန်တော်၁၀နှစ်လောက်တက်ခံပြီးတော့ဒါကိုပြည့်ကြုံနေရတယ်အဲ့မတိုင်ခင်ကလည်းစစ်တပ်အောက်ချုပ်တာတွေနဲ့ကြီးပြင်းလာတဲ့သူတယောက်ဗျာဒီကိစ္စမှာဘာကွာလဲဆိုတာအများကြီးကိုကျွန်တော်ပြီးဝင်ရခဲ့တယ်မိသားဝင်ရခဲ့တယ်ရေးတွေးဝင်ရခဲ့တယ်ကျွန်တော်ကိုယ်အနေနဲ့ပြောမလို့ကျွန်တော်အာနာမသိနေအချိန်မှာကျွန်တော်အမှန်တကယ်အများကြီးခါရတယ်တော့ကျွန်တော်ဘာကြီးဖြစ်ချင်တယ်ဘာကြီးလုပ်ချင်တယ်ဆိုတာလုပ်လို့ရနေပြီအချိန်မှာညင်နေရရအပေါ်လုပ်မယ်လို့လုပ်တဲ့ဟာကြီးကအခုချိန်မှာတော့အပြောင်းပြန်ဟာလို့လို့ရမယ်တော့မသိတော့ဗျာကျွန်တော်တို့မှဟိုမနက်ဖြန်မှာကျွန်တော်တို့ဟိုကျွန်တော်ဆန္ဒပြမှာလားကျွန်တော်တို့ဘိုင်လို့မှာတလောက်ပင်ပလန်အားလွဲပြီးကျွန်တော်တို့မှနောက်ကိုယ့်ရဲ့ပြောင်းမဲ့ချက်ကိုပန်းတိုင်းအရှင်းလို့ငင်းဝင်မရှိတော့ဗျာအဲ့လိုမျိုးဖြစ်နေတယ်အဲ့လိုပဲကျွန်တော်တို့ပဲကျွန်တော်လူငယ်တွေလူငယ်တွေမှာတော်တဲ့ငယ်တဲ့လူငယ်တွေဆိုကိုယ့်အောင်ဆိုးသေးရဗျာသူတို့ဘဝမှာသူတို့ဖြစ်တဲ့ human တွေရှိတယ်လောက်တော့မယ်အရာရှိတယ်ဒီအတွက်လည်းဒါသူတို့မှာခပ်ပြီးဝင်လာခံစားမယ်လို့ကျွန်တော်မြင်ပါတယ်ဒါကြောင့်ပဲလူငယ်တွေလူလက်တိုင်းလေအကုန်လုံးပြည်သူတွေအားလုံးကပါဝင်ခဲ့တာပါဒီ
စီရမ်လို့ရှောင်းမှုကအခုဆိုရင်တော်တော်လေးလေးအချိန်ဟုန်နဲ့လုံနေကြတာပေါ့နော်လုံတဲ့သူတွေလည်းရှိတယ်ဒါပေမဲ့တစ်ဖက်မှာလည်းအကြောင်းမျိုးမျိုးကြောင့်မလုံနိုင်သေးတဲ့သူတွေမလုံသေးတဲ့လူတွေရှိတယ်ဆိုတော့ဒီလုံရှောင်းမှုမှာဟိုမပါဝင်သေးတဲ့သူတွေကိုရောဘယ်လိုမျိုးသတင်းစကားပေးခြင်းပါလဲ
အဓိကမပါဝင်သေးတာတော့ကျွန်တော်မမြင်နိုင်တဲ့သူရဲ့ပြည်သူသူရဲ့မိသားစုအခက်အခဲရှိနေဒါမှမဟုတ်သူတို့ရဲ့ကိုယ်ပိုင်အတွေ့အကြုံပေါ့နော်။အခုလုံးမကိုစားမယ်ဆိုရဲအတွေ့အမျိုးတွေကြောင့်ပေါင်းပါဝင်လာတာသူမျိုးအချက်ကြီးတော့သူကအကြောင်းပြအကျိုးပြနေရောရှိမှာပါ။ဒါပေမဲ့ရှင်းပြီးစဉ်းစားပြကြည့်ပါဟိုလူသားဆန်သွားပေါ့နော်။ဘိုင်းကွာချားနေလဲဘလို့ဖြစ်နေလဲဆိုတာကိုရှင်းပြီးတော့စဉ်းစားပြပါစဉ်းစားပြပြီးရဲ့ဉာဏ်နဲ့မှပဲပြည်သူတွေအားလုံးရဲ့ဆန္ဒဖြစ်တဲ့စစ်အာဏာရှင်ကျဆုံးဖို့ချုပ်ချဖို့အတွက်အရေးကြီးဆုံးလုံဆောင်မှာတဲ့စီရီယံကိုပါဝင်ပေးကြပါလို့ပြည်သူတရားဥပဒေနဲ့လည်းတိုးစော်ပါတယ်ပါဝင်ဖို့လည်းဖိတ်ခေါ်ပါတယ
်စီရီယံမှာပါဝင်နေတဲ့သူတွေကိုသူတို့ကအလုပ်ပြန်ဆင်းဖို့ဖိအားပေးတာတွေအတင်းကျပ်အလုပ်ပြန်ဆင်းခိုင်းတာတွေရှိတယ်တချို့ဆိုရင်ဖမ်းဝရမ်းထုတ်ထားတာတွေလည်းရှိသလိုဒီဖမ်းဆီးခံလိုက်ရတဲ့သူတွေလည်းရှိတယ်ကိုတရားစီသူအနေနဲ့ရောဒီပေါ်မှာတစုံတရာစိုးရိမ်မှုရှိလား
เดี๋ยวประมาณอาทิตย์เนาะทีนี้โดยตกช้าออกมาพาวนเนี่ยค้านกันได้ดูได้ตุยเนี่ยค้านกันมาติดๆเนี่ยซีเกมลงลาได้ต
ตัวเนี่ยตู้เยาะเนี่ยอาญาชิบาเลยทีเดียวชิบอยู่ตัวพี่ตัวเดียวเนี่ยโจจาเนี่ยอย่างนี้ลีลาบาเลยแล้วตัวมาเนี่ยตัวเนี่ยอาชิบาเนาะฉันเอาปูได้อ่ะขนาดเดียวเลยโอ้ที่ตัวเขาอยากเอาชุดเดชเนี่ยเลยฉันเอาปูเนี่ยที่ยามาตายเนี่ยมาเอาชุดเดชเขียนได้ยาวเลยฉันเอาปูเนี่ยที่อ่ะมาตายเนี่ยมาเอาชุดเดชเขียนได้ยาวเลยฉันเอาปูเนี่ยพี่ก็โอ้อาทุเอเลือกุโรเจ้าจ่ายเงินอะไรตัวเนาะ ฉันเอาลูกที่เกิดเสียนี่มาฉันเอาแฟนเนี่ยฉันเอาเทนเนี่ยอยากอยู่ฉันเอาวุ้นยี่จะมาเก่าไปดูมาดูฉันเอาอาจจะเป็นเจ้าหนุ่มเนาะถ้าอารมณ์จะเป็นเหมือนเสียฉันเอาคู่บ้านดูแลคนเสียฉันเอาคู่บ้านเจ้าดูเหมือนเสียแต่ไม่แบบที่เช่นนี้อารมณ์อ่ะที่อยู่เอเจนต์ว่าหรือว่าเจ้าที่ตัวมันเจ้าเพื่อนหรือว่าไม่เช่นนี้แต่ยาวกว่าไอ้พวกนี้มีเนี่ยอย่างนี้ยาวมันมีแค่ยาวตัวนั้นเจ้าที่เช่นว่าที่ ที่รู้ก็ไม่สนับสนุนอะไรต่อมาว่าที่เราต้องใช้มือมาต่อมาหมดถ้าไม่แม้ที่นักคู่ไปยานี่เอาที่เป็นชาชาเงินอะไรอะไรที่คนยาเลยที่อัตวะจะโน้ตอะซีเรียมาต้องใช้มือมาเอาไว้เนี่ยไอ้อัตวะจะเอาชนะไม่ใช่อารมณ์เลยจะต้องมาเจ้าอุปโภคหรือว่าเจ้าอยู่ในสายน้ำมันสุดท้ายก็
ကိုရနိုင်အပတ်စဉ်တင်ဆက်နေတဲ့အားကစားကဏ္ဍကိုနားဆင်ခဲ့ရတာပါရှင်။ VOA မြန်မာပိုင်းရဲ့ပုံထုံးနဲ့ညာဘက်အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်။ VOA ကနေအခုအတန်လွှင့်နေတဲ့တနအိစာအစီအစဉ်အားလုံးကိုအစီအစဉ်ပြပေးခြင်းမြန်မာစံတော်ချိန်ည09:00နာရီစတဲ့နေ့အထိအစအဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ်။ဒါအပြင် VOA ရဲ့ထုတ်လွှင့်ချက်တွေကိုတိုက်ရိုက်ထုတ်လွှင့်ခြင်းနဲ့တပြင်းညီ VOA ရဲ့အင်တာနက်ဆက်မျက်နှာဖြစ်တဲ့ဘာမီစ.voanews.com မှာကြည့်ရှုနိုင်သလိုVOA ရဲ့ YouTube, Twitter နဲ့Facebook ဆက်မျက်နှာတွေကနေလည်းဖိုင်ယူကြည့်ရှုနိုင်ကြပါတယ်။ အခြေအနေတွေကိုထိန်းသိမ်းသိမ်းကြံကြွယ်ကြဖို့အကြံဖက်ဖို့နဲ့သွေးမြေကြထိခိုက်မှုတွေကိုရှောင်ရှားဖို့အပြင်မြန်မာလူမှုစံနှုန်းကိုလေးစားလိုက်နာဖို့လဲအင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးကတိုက်တွန်းပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးအနေနဲ့မြန်မာအရသာအစိုးရနဲ့ဆက်သွယ်ပြောဆိုနေတဲ့ဆိုပေမဲ့ဘယ်အဆင့်ဘယ်ဘုတ်ကိုနဲ့ဆွေးနွေးပြောဆိုနေတယ်လဲဆိုတာကတော့ရှင
ဒီကနေ့ပြောကြားချိန်အတွင်းဝန်ကြီးဘလင်ကန်ကမြန်မာအရေးကိုပါထည့်ပြောသွားတာပါမြန်မာနိုင်ငံမှာဒီလအစောပိုင်းစစ်တပ်ကအာဏာသိမ်းခဲ့တာနဲ့အမျှအစိုးရပူပန်စရာရောပါမသွားဘဲနှစ်သစ်ကိုစတင်ခဲ့ရပါတယ်လို့ပြင်သစ်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဆွစ်ဇာလန်နိုင်ငံဂျနီဗာမြို့မှာကျင်းပနေစေလူ့အခွင့်အရေးကောင်စီ46ကြိမ်မြောက်ပုံမှန်အစည်းအဝေးရဲ့အစ်မြင့်တာဝန်ရှိသူများဒီကနေ့ဆွေးနွေးပွဲအတွင်းပြင်သစ်နိုင်ငံသားရေးဝန်ကြီးကအဲ့လိုပြောသွားတာပါစီအိုချိုရေးကောင်စီကခံထားတဲ့နိုင်ငံခြားရေးဝန်ကြီးဦးဝနမောင်လင်းဒီကနေ့ထိုင်းနိုင်ငံမှာရောက်နေချိန်မှာပဲရန်ကုန်မြို့ကထိုင်းနဲ့အင်ဒိုနီးရှားတန်အုံတွေရှေ့မှာစူဝေးဆန္ဒပြကြပါတယ်။ဒါပြင်တိုင်းဒေသလူမျိုးပေါင်းစုံလည်းဒီကနေ့ထပ်ပြီးစူဝေးဆန္ဒပြပါတယ်။နေပြည်တော်မန္တလေးအစရှိတဲ့မြို့ကြီးတွေအပြင်နိုင်ငံတော်နေရာအနှံ့အပြားမှာဆန္ဒပြပွဲတွေဖြစ်ခဲ့ပြီးတော့စီအိုချိုရေးကောင်စီကအင်အားသုံးနှိမ်နှင်းဖြိုခွဲတယ်ဆိုတဲ့သတင်းတွေတော့မရပါဘူး။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဖမ်းဆီးမှုတွေဇက်တိုက်လို့ရှိနေတဲ့အတွက်နိုင်ငံရေးအကျဉ်းသားအခြေအတွက်ပိုများလာမှာကိုလူခွေအဖွဲ့တွေနဲ့ကျွမ်းကျင်သူတွေကစိုးရိမ်နေကြပါတယ်။အင်္ဂါနေ့အထိဆိုရင်တန်ဃာတော်တွေ၊စာရေးဆရာတွေ၊တက်ကြွလှုပ်ရှားသူတွေ၊နိုင်ငံရေးသမားတွေအပါအဝင်ဖမ်းဆီးခံထားရသူပေါင်း900ကျော်ပြီလို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအဖွဲ့ ABB ကပြောပါတယ်။အဖမ်းခံထားရသူတွေအနေနဲ့မိသားစုဝင်တွေနဲ့အဆက်အသွယ်မရသလိုသူတို့ကိုဘယ်မှာထိန်းသိမ်းထားတယ်ဆိုတာကိုလည်းမသိရပါဘူးခင်ဗျာ။မြောက်ဝတီဘဏ်အနေနဲ့နေစဉ်ငွေထုတ်ယူနိုင်မှုပမာဏအပေါ်ကန့်သတ်ချက်တွေထုတ်ပြန်ပြီးမြန်မာနိုင်ငံမှာငွေကြေးပြတ်တောက်နေတယ်ဆိုတဲ့သတင်းတွေထွက်နေပါတယ်။ဒီပွဲတရနေ့ကအရသာဆူရောက်ကိုတံပရောကဖေရှားအာနာသိမ်းပြီးတဲ့နောက်စစ်တပ်ပိုင်စီးပွားရေးလုပ်ငန်းတွေပေါ်သပိတ်မှောက်ဖို့ဖိအားတွေလည်းတိုးလာနေတာပါဆေးရနာသိမ်းမှုဆန့်ကျင်တဲ့နိုင်ငံတော်ဝန်ဆန္ဒပြပွဲတွေမှာဗန်ဝန်ထမ်းတွေအပါအဝင်ဆူရောက်ဝန်ထမ်းအများပြပါဝင်နေပြီး CDM လို့ခေါ်တဲ့ဝန်ထမ်းတွေအလုံးမစင်းဆန္ဒပြတာကြောင့်ဗန်လုပ်ငန်းကဏ္ဍမှာအကြီးအကျယ်အခက်ကြုံနေရပါတယ်မလေးရှားနိုင်ငံမှာထိန်းသိမ်းခံခဲ့ရတဲ့မြန်မာနိုင်ငံသား1000ကျော်ကိုနေရပြန်မပို့ဖို့မလေးရှားတရားရုံးချုပ်ကဆုံးဖြတ်ချက်ချခဲ့တာကိုဆန့်ကျင်ပြီးမြန်မာနိုင်ငံကိုဘာကြောင့်ပြန်ပို့ခဲ့တယ်ဆိုတာဖြေရှင်းချက်ပေးဖို့မလေးရှားခြေဆိုင် Amnesty International နိုင်ငံတကာလူငင်းချမ်းသာကွင်းအဖွဲ့ကမလေးရှားအစိုးရကိုတောင်းဆိုလိုက်ပါတယ်ခင်ဗျာ
တဲ့အချင်းချက်ကိုကုကြကြောသိန်းကြီးညာပေးခဲ့တာပါဒီညာအစီအစဉ်ထုတ်လုပ်ရမှုကမဆုံမဖြစ်ပြီးအတန်ဖန်အင်ဂျင်နာကတော့ Cornelius Tina ဖြစ်ပါတယ် VOA American အတန်ရမနက်ဖက်အစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီနဲ့9နာရီထိလိုင်းဒိုမီတာ24 kHz 13.3 ညလိုင်းဒိုမီတာ40 kHz 9440နဲ့လိုင်းဒိုမီတာ51 kHz 9805တို့ကနေဖိုင်းယူနာဆင်နိုင်ပါတယ်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးချမ်းမွှေးလန်းပါစေရှင် VOA ကိုအားပေးနာဆင်တဲ့အတွက်ထူးကျေးဇူးတင်ပါတယ်ကျမနှံလောပါ
This program has come to you from the Voice of America, Washington.